Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရဲ့2024ခုနှစ်ဒီဇင်ဘာလ8ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိစတင်ထုတ်လွှင့်နေပါပြီ။ပထမနာရီဝက်ကတော့လိုင်းဒိုမီတာ2532/40တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့လူတုရုပ်သံဂျိုရုဆလောက်ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
။ Syria နိုင်ငံမြို့တော် Damascus စင်ကြီးဘုံအထိတိမ့်ပိုက်နေရာယူထားပြီလို့အတိုက်ခံအင်အားစုတွေကပြောပါတယ်။စစ်အုပ်ချုပ်ရေးကြေညာခဲ့တဲ့သမရယွန်ဆွေယိုးကိုတရားစွဲသင့်မသင့်စနေနေ့ကတောင်ကိုရီးယားလွှတ်တော်မှာကြိုးပမ်းမှုမအောင်မြင်ခဲ့ပါဘူး။တိုက်ပွဲတွေပြင်းထန်နေတဲ့ဗမော်မြို့မှာအကျဉ်းထောင်ပွင့်ပြီးနိုင်ငံရေးအကျဉ်းသားတချို့အပါအဝင်အကျဉ်းသားတွေလွတ်မြောက်သွားတယ်လို့ဒေသတွင်းသတင်းတချို့ကဖော်ပြပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့နေ့ပြီးမှတော့စစ်ပွဲအတွင်းအကျဉ်းသားတွေကိုအကာအကွယ်ပေးရေးစစ်ကောင်စီဘက်ကလက်ခင်းမှုကိုတင်းပြထားတဲ့ဒုအတန်းအစည်းအဝေးဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းဥတုရာသီနဲ့အနာဂတ်ကဘာသတင်းတွေတဲကသုတဆတဲ့သတင်းပတ်စင်ခဏတွေကိုနားဆင်ချက်ရပါမယ်။အခုတော့ထိတ်တန့်ရောက်တဲ့နေ့ကိုမခင်ဖြူထွေပြောပြပေးပါမယ်ရှင်။စီးပွားနိုင်ငံတဝန်မြို့ကြီးတွေပါမကြမ်းဒေသအများပြားကိုအချိန်တိုအတွင်းမှာသိမ့်ပိုက်နေရယူလာနေတဲ့အစိုးရတိုက်ခန့်သဘုံအဖွဲ့တွေဟာအခုဆိုရင်တော့မြို့တော်ဒမက်စကတ်စ်ရဲ့စင်ကြီးဘုံဒေသတွေအထိကိုရောက်လာနေပြီလို့အတိုက်ခံအင်အားစုတွေနဲ့သဘုံအဖွဲ့ခေါင်းဆောင်တို့ကစနေနေ့တုန်းကပြောပါတယ်။ဒီတိုက်ခံအင်အားစုတွေအနေနဲ့မြို့တော်အနီးအနားအထိအခုလောက်ထိုးဖောက်ဝင်ရောက်လာနိုင်တာကတော့2018ခုနှစ်နောက်ပိုင်းမှာဒါပရမဆုံးချိန်ဖြစ်ပါတယ်။2018ခုနှစ်တုန်းကလည်းဒီမျိုးတော်နဲ့ကက်လျက်ဒေသအထိသဘုံဖွဲ့တွေကတစ်နှစ်လောက်သိမ်းယူထိန်းချုပ်နိုင်ခဲ့တာပါဒါပေမဲ့နောက်ပိုင်းမှာအစိုးရတပ်ဖွဲ့တွေကပြန်လည်သိမ်းယူတာကိုခံခဲ့ရပါတယ်လက်ရှိမှာတော့အစိုးရတပ်တွေဟာနိုင်ငံတောင်ပိုင်းဒေသအတော်များများကနေစနေနေ့ကဆုတ်ခွာခဲ့ကြရတယ်လို့ပြည်내မျိုးတော်နှစ်ခုအပါအဝင်နိုင်ငံတော်နေရာအတော်များများကိုသဘုံဖွဲ့တွေကထိန်းချုပ်ထားတာဖြစ်ပါတယ်ရှင်တောင်ကိုရီးယားနိုင်ငံမှာတော့စစ်အုပ်ချုပ်ရေးဥပဒေပြဋ္ဌာန်းမှုကြိုးစားခဲ့တဲ့တောင်ကိုရီးယားသမ္မတယွန်ဆုက်ယိုကိုအရေးယူဖို့အတွက်ဒီလွှတ်တော်အမတ်တွေစနေနေ့တုန်းကကြိုးပမ်းခဲ့ကြပေမဲ့လို့မအောင်မြင်ခဲ့ပါဘူး။ဝေဖန်တိုက်ခိုက်မှုတွေနဲ့အကြီးအကျယ်ကြုံနေရတဲ့ Conservative သမ္မတယွန်အတွက်လက်တလောခဏတာတတ်တာရရစေခဲ့တာလည်းဖြစ်ပါတယ်။သမ္မတကိုအရေးယူသင့်မသင့်အကျိတ်နဲ့ဆွေးနွေးနေကြတဲ့အချိန်မှာပဲအာနာယ PPP People Power Party က Conservative လွှတ်တော်အမတ်အားလုံးနီးပါးလွှတ်တော်ခန်းမာတွေကနေထွက်သွားခဲ့ကြတာပါ။ဒါကြောင့်တိုက်ခန့်တွေဥဆောင်ပြီးတော့သမ္မတယွန်းကိုအရေးယူဖို့ကြိုးပမ်းမှုမဲခွဲတဲ့အဆင့်ကိုမရောက်ဘဲဖြစ်ခဲ့ရပါတယ်။ PPP Party အမတ်တွေလွှတ်တော်တွေကပြန်လာပြီးလွှတ်တော်တဲကိုပြန်လာပြီးတော့ဒီမဲခွဲဆုံးဖြတ်တဲ့နေရာမှာပါဝင်ပေးကြဖို့နောက်ဆုံးအချိန်အထိအတိုက်ခန့်အမတ်တွေကကြိုးပမ်းခဲ့ပါသေးတယ်။အချိန်၄နာရီလောက်ကြာခဲ့ပေမဲ့လို့နောက်ဆုံးတရားဝင်မဲပေးမှုတွေလုပ်တဲ့အချိန်အထိ PPP ပါတီကလွှတ်တော်မတ်တွေအများစုပြန်မလာခဲ့တာကြောင့်လည်းအခုလိုမအောင်မြင်ဖြစ်ခဲ့ရတာပါပြီးခဲ့တဲ့ရက်ပိုင်းတွေကဆာလိုဒီစစ်ကောင်စီတပ်ဖွဲ့တွေနဲ့ကချင် KIA PDF ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေပြင်းထန်နေတဲ့ကချင်ပြည်နယ်ဗမော်မျိုးကတိုက်ပွဲအတွင်ဗမော်အချင်းထောင်ပွင့်သွားပြီးတော့နိုင်ငံအချင်းသားတွေအပါအဝင်အချင်းသားအတော်များများလွတ်မြောက်သွားတယ်လို့ဒေသသတင်းမီဒီယာတချို့ကဖော်ပြပါတယ်ဒီဇင်ဘာလ6ရက်တောက်ကြနေ့နေ့လယ်ပိုင်းမှာအကျဉ်းသားတချို့ထောင်ဖောက်လွတ်မြောက်ခဲ့တာရှိတယ်လို့ညပိုင်းမှာတော့ထောင်ပွင့်သွားတဲ့အတွက်ပမော်အကျဉ်းထောင်တွေကအကျဉ်းသားတွေထွက်ပြေးလွတ်မြောက်ကုန်တာဖြစ်တယ်လို့ကချင်ဒေသခံတွေကကြေညာပြီးတော့ဒေသခံမီဒီယာတချို့ကဖော်ပြပါတယ်။ကချင်လွတ်မြောက်ရေးတပ် KIA နဲ့ပူးပေါင်းတပ်တွေဟာပမော်နဲ့မန်စီမြို့တွေကိုဒီဇင်ဘာလ4ရက်နေ့မှာဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးစစ်မျက်နှာ3ခုနဲ့ပမော်မြို့ကိုဝိုင်းပတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဒီဇင်ဘာလ6ရက်တောက်ကြနေ့မှာတော့ဒီပမော်မြို့ရင်းကအစိုးရဌာနတချို့ကိုသိမ်းပိုက်ခဲ့တဲ့အကြောင်း KIA ရှေ့လမ်းနဲ့နှိစက်သူတွေကလည်း VOA ကိုပြောဆိုပါတယ်ရှင်
View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးဖမ်းယူနိုင်ပါတယ
်။ View American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ပြည်ထောင်နိုင်ငံကိုရောက်နေတဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နောက်ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီတို့နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်စနေနေ့ကပါရီမြို့တော်မှာတွေ့ဆုံပါတယ်။ မီးတံသင်ပြီး9နှစ်လောက်တိတ်ထားခဲ့ရတဲ့ပါရီမြို့တော်ကအထင်ကရ Notre Dame Cathedral ဘုရားရှင်ကိုကြောင်းကြီးပြန်လည်ပြုပြင်မွမ်းမံပြီးစီးပြီးတော့ကျင်းပတဲ့ဖွင့်ပွဲအခမ်းအနားကိုတက်ရောက်ဖို့ Trump နဲ့ Zelensky တို့ပြင်သစ်ကိုရောက်နေကြတာဖြစ်ပြီးတော့ဖွင့်ပွဲအခမ်းအနားမတိုင်ခင်မှာခေါင်းဆောင်သုံးဦးဆုံကြတာလည်းဖြစ်ပါတယ်Elise Palace သမရအိမ်တော်မှာမိနစ်30ကြာလောက်သူတို့3ဦးတွေ့ဆုံခဲ့ကြတာလည်းဖြစ်ပါတယ်။ Donald Trump အတွက်တော့ပြီးခဲ့တဲ့နိုဝင်ဘာအမေရိကန်သမရရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်နိုင်ငံခြားခီးစဉ်ဖြစ်ပါတယ်။သမရတာဝန်တရားဝင်လွှဲပြောင်းမယူရသေးပေမဲ့လို့ Ukraine စစ်ပွဲအပအဝင်နိုင်ငံတကာပြည်ပခန့်တွေဖြည့်ရှင်းကင်တွယ်ဖို့ကြိုးပမ်းမှုတွေနဲ့ကမ္ဘာစင်မြင့်ထက်မှာ Trump ပြန်ရောက်လာတာလည်းဖြစ်ပါတယ်။ပါရီမြို့တော်က Notre Dame Cathedral ဘုရားရှင်ကိုကြောင်းကြီးပြန်လည်ဖွင့်လှစ်တဲ့အခမ်းအနားကိုတော့ကမ္ဘာနိုင်ငံအကြီးအကဲတွေဥရောပကာဒီတော်ဝင်မိသားစုတွေတက်ရောက်ကြပါရဲ့ရှင်ယူကရိန်းအတွက်ဒုတိယအသုံ F-16 ဂျက်တိုက်လေယာဉ်တွေကိုဒိမတ်နိုင်ငံကပေးပို့ခဲ့တဲ့အကြောင်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကစနေနေ့ကပြောပါရယ်သမ္မတဇယ်လန်စကီကတော့လက်တတော်ပြည်ထောင်စုကိုရောက်နေတာဖြစ်ပြီးတော့ထိတ်တန့်နိုင်ငံရေးသမားတွေခေါင်းဆောင်တွေနဲ့တွေ့ဆုံနေတာပါဒိမတ်နိုင်ငံကအခုလို F-16 တိုက်လေယာဉ်တွေပေးပို့တဲ့အပေါ်မှာကျေးဇူးတင်တဲ့အကြောင်းနဲ့အချိန်ထဲမှာလည်းတခြားမဟာမိတ်နိုင်ငံတွေကအကူအညီတွေလက်တွန့်နေတဲ့အပေါ်မှာစိတ်မကောင်းဖြစ်ရတယ်ဆိုပြီးတော့သမ္မတဇယ်လန်စကီကသူ့ရဲ့ Telegram လူမှုကွန်ရက်ဆာမင်နာကတဆင်စနေနေ့ကပြောဆိုခဲ့ပါတယ်ဒိမတ်နိုင်ငံကပထမအထုပ်ကူညီပေးခဲ့တဲ့ဂျက်တိုက်လေယာဉ်တွေကိုသုံးပြီးတော့ရုရှားဘက်ကတိုက်ခိုက်လာတဲ့ဒုံးကျည်တွေကိုပစ်ချဖျက်ဆီးနိုင်ခဲ့ပြီးအရက်သားပြည်သူတွေနဲ့အခြေခံအဆောက်အုံတွေကိုအကာအကွယ်ပေးနိုင်ခဲ့တယ်ဆိုပြီးတော့လည်းသမ္မတဇယ်လန်စကီကပြောဆိုခဲ့ပါတယ်ရှင်ဂါဇာမှာစနေနေ့ကအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်းအယောက်20ထက်မနည်းသေဆုံးခဲ့တယ်လို့ဒေသဆိုင်ရာကျန်းမာရေးရရှိတွေကပြောပါရယ်အစ္စရေးနဲ့ဟာမတ်အကြားအပြစ်ခံရစရေးသဘောတူညီမှုရဖို့နောက်တစ်ကြော့ချိုးပတ်မှုတွေအောင်မြင်ဖို့အတွက်အလားအလာမျှော်လင့်ချက်ရှိနေတယ်လို့ဆိုပြီးကြားဝင်ဆက်ဆက်ပေးနေတဲ့ကာတာနိုင်ငံကပြောဆိုနေတဲ့အချိန်မှာပဲအခုလိုလေကြောင်းကတိုက်ခိုက်တာပါဂါဇာစီးရီးနဲ့ရာဖာမြို့တွေမှာစနေနေ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့အစ္စရေးစစ်တပ်ကတော့ဘာမှမပြောသေးပါဘူးသေဆုံးသူအယောက်20ထဲမှာတော့8ယောက်ထက်မနည်းကအရက်သားတွေဖြစ်တယ်လို့ဒေသခံတွေနဲ့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။ကျန်တဲ့သူတွေကလက်နက်ကင်အဖွဲ့တွေကလားဆိုတာကတော့တေချာမသိရသေးသလိုတိကျအတိမပြုတ်နိုင်သေးတဲ့အကြောင်းရိုက်တာသတင်းကဖော်ပြပါတယ်။ကာတာဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ရှိတ်မိုဟာမက်ဘင်အဗ်ဒူလာအယ်သနီကတော့ဂါဇာကအခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုမှာမကြခင်အစ်တက်လာတော့မဲ့ဒေါ်နယ်ထရမ့်အစိုးရနဲ့ဆွေးနွေးတာတွေကိုစပြီးတော့လှုပ်ဆောင်နေပြီလို့ပြောပါတယ်ရှင်။
မခင်ဖြူထွေးပါရှင်အခုတော့သတင်းဘတ်စင်ကဏ္ဍတွေကိုတင်ပြပါမယ်မြန်မာနိုင်ငံမှာအချင်းထောင်လက်ဆွဲဥပဒေအရစစ်ပွဲအခြေအနေဖြစ်လာရင်အချင်းသားတွေကိုအကာအကွယ်ပေးဖို့လိုအပ်ပါတယ်စစ်ကောင်စီရဲ့အချင်းထောင်အာဏာပိုင်တွေကတော့အချင်းသားတွေ NDA ချက်ရောက်နိုင်မဲ့အခြေအနေမျိုးလုပ်နေတဲ့အကြောင်း Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာတင်ပြထားပါတယ်ရှင်
တီခိုက်ပြီးတော့မှတည်ဆုံသွားတဲ့လူတွေလည်းရှိသလိုဒဏ်ရာရနေတဲ့လူတွေလည်းရှိအဲဒါကြောင့်မလို့အဲ့ဒီအချိန်မှာမှကျွန်တော်တို့ဒီရရနီးနဲ့ဖောက်ထွက်လာတယ်ဆိုတဲ့အကြောင်းတွေ့ရတယ
်အစစ်တုံးမှန်ပဲဖြစ်ဖြစ်ရာဇဝဲအကျဉ်းသားပဲဖြစ်ဖြစ်ကျွန်တော်တို့ဒီစစ်ပွဲတွေဖြစ်လာနေပြီဆိုရင်တို့ကျွန်တော်တို့ဘေးလွတ်ရာကိုအရင်ဦးဆုံးရွှေ့ပြောင်းပြင်မဲ့ပြည်ပမှာပါပါတယ်
ဆီယနာတင်ပြီးတဲ့နောက်ပေါ်ပေါက်လာတဲ့ပြိပခါတွေမှာအယက်သားတည်ဆုံမှုတွေကဝမ်းနည်းစရာကောင်းလောက်အောင်ပဲဖြစ်များလာပါတယ်။ဒါအပြင်လာရှိုးတိုက်ပွဲအတွင်းမှာတော့ထောင်နဲ့ချီတဲ့အချင်းသားတွေဟာတိုက်ပွဲတွေကြားမှာပိတ်မိနေခဲ့ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ရွှေပြည်မြေကသတင်းတောက်မိုင်းရူပါကရေးသားထားပြီးလွေအင်းမီကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ကိုချမြက်ကညီနောင်မဟာမိတ်သုံးဖွဲ့လာရှိုးမြို့ကိုတင်ဖို့ထိုးစစ်ဆက်တင်ခဲ့တဲ့ဇူလိုင်လတုန်းကလာရှိုးထောင်မှာအချင်းကြာနေခဲ့ပါတယ်။အသက်30အရွယ်သူဟာ2023ဇွန်လတုန်းကတော်လိုင်းကြီးကိုထောက်ပံ့မှုနဲ့ဖမ်းဆီးခံခဲ့ရတာပါ
။လွတ်နေတော့မှပဲဒီမနေ့ပိုင်းအဲ၈နာရီဝန်းကျင်ခန့်မှာဒီဘူးဝါကိုပေါ့နော်လက်နက်ကြီးနှလုံးလာပြီးတော့မှကြားတယ်အဲ့ဒီအချိန်မှာဒီလက်ကြလာတဲ့လက်နက်ကြီးရဲ့အငွေတွေအခိုးငွေတွေနဲ့ဒီဖုံမုံတွေထောင်တစ်ခုလုံးလွမ်းသွားတယ်ပေါ့နော်အဲ့ဒီအချိန်မှာကျွန်တော်တို့အားလုံးကိုဟိုအကြီးအုံးစီဝန်ထမ်းတွေကဒီအဆောင်တွေထဲ အကုန်လုံးဝင်မယ်ဝင်မယ်ဆိုပြီးတော့ဝင်ခိုင်းပြီးတော့မှကျွန်တော်တို့အပြင်းနေတောက်ခတ်သွားတယ်အဲ့ဒီအချိန်မှာအကျဉ်းဦးစီးဝင်ထန်းတွေကိုကျွန်တော်တို့မြင်လိုက်ရတာတော့ဒီနောက်ဆုံးအချိန်ဖြစ်မယ်ပေါ့နော
်ဥပဒေပညာရှင်ဦးသူကတော့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေရရောမြန်မာနိုင်ငံရဲ့တည်ဆဲဥပဒေဖြစ်တဲ့အကျဉ်းထောင်လက်ဆွဲဥပဒေရပါအကျဉ်းသားတွေအားလုံးကိုအကာအကွယ်ပေးတင်တယ်လို့ဒုအတန်းကိုပြောပါတယ
်မြန်မာနိုင်ငံမှာလည်းပဲကျွန်တော်တို့ဂျီမီနီယယ်ဆိုတာရှိတယ်လေအဲဒီဂျီမီနီယယ်ရကိုပဲကျွန်တော်တို့ကအလတ်တလောစီရေးပဲဖြစ်ဖြစ်ဘေးအန်တယ်ဘာဘာဘေးအန်တယ်ပဲဖြစ်ဖြစ်မမျော်လင့်နိုင်တဲ့ဘေးတမာတစ်ခုပဲဖြစ်ပါတော့တုံတွေ့လာတယ်ဆိုလို့ရှိရင်ကျွန်တော်တို့အရာတွေကိုဖွင့်ပေးပြီးမှလွတ်မြောက်ရေးကိုစီစဉ်ပေးရမှာဖြစ်ပါတယ်ဒါကကျွန်တော်တို့ဂျီမီနီယယ်အရာပေါ့နော်ကျွန်တော်မြန်မာပြည်ရဲ့မြန်မာနိုင်ငံမှာရှိတဲ့ဒီစဲဥပဒေရဖြစ်ပါတယ်ဆိုတော့အဲ့ဒီတိုင်းလည်းပဲမဆောင်ရွက်ဘူးဆိုတဲ့သဘောတော့တွေ့ရတယ်ပေါ့နော
်အချင်းဦးစည်းဝန်ထမ်းတွေကထောင်နောက်မှာရှိတဲ့စစ်တပ်တန်းလျောက်တွေဘက်ကိုပြေးသွားတာသူတွေ့လိုက်တယ်လို့ကိုထမြက်ကပြောပါတယ်အဲ့ဒီနောက်တိတ်မကြခင်မှာပဲစစ်ကောင်စီတပ်ကတော်လန်ရေးတပ်တွေကျင်းထောင်ဧရိယာထဲထိထိုးဖောက်ဝင်ရောက်နေပြီလို့ထင်ခဲ့ပုံရပြီးထောင်ထဲကိုမော်တာနဲ့ပစ်ခတ်ခဲ့တယ်လို့သူကပြောပါတယ်
ဘလို့ဒီစစ်တပ်ကပြတဲ့စိန်ပြောင်းလို့ကျွန်တော်တို့ဟိုတက်အပ်ပြောင်းနိုင်လဲဆိုအဲ့စိန်ပြောင်းပုံမှာဒီ80မမဒီကြီးအမျိုးအစားကပ္ပစာထုတ်တယ်ဆိုတော့အရာကိုကျွန်တော်တို့တွေးလိုက်ရပြီးတော့မှအဲ့ဒီသူတို့ပြစ်လာတဲ့ဒီမော်တာစိန်ပြောင်းတွေကကျွန်တော်တို့အဆောင်အနောက်မှာရှိတဲ့မီးစက်ခန့်မဟုတ်တော့ကြားတယ်ဗျာတော့ကြားပြီးတော့မီးစက်တွေကမီးတဟွန်းဟွန်းတောက်ပြီးတော့မီးလောင်ပြီးအဆောင်ဘက်ကိုကူးလာတယ်ဆိုတော့တွေးရအဲ့အချိန်မှာဒီအထက်မှာရှိတဲ့အချင်းသားတွေလည်းအကုန်လုံးဒီအော်ကြပြီးခဲကြပြီးထိခိုက်ပြီးတော့မှတည်ဆုံသွားတဲ့လူတွေလည်းရှိတယ်လို့ဒဏ်ရာရနေတဲ့လူတွေလည်းရှိတယ်။အဲဒါကြောင့်မလို့အဲ့ဒီအချိန်မှမှကျွန်တော်တို့ဒီရရနီးနဲ့ဖောက်ထွက်လာတယ်ဆိုတဲ့အရာကိုတွေ့ရတယ
်။အမျိုးသမီးချင်းဆောင်မှာတော့မအင်းမြတ်သူနဲ့သူ့ရဲ့အခန်းဖို့အချင်းသူတွေကလည်းပိတ်လောင်ခံထားရတဲ့အချင်းခန်းတွေကထွက်ဖို့ကြိုးစားနေခဲ့ကြတာပါ။သက်35နှစ်ရှိပြီဖြစ်တဲ့သူဟာအရင်ကចောင်းဆောင်မတယောက်ဖြစ်ပြီးအာနာသိမ့်ပြီးချိန်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ခုတို့ဝင်ရောက်ခဲ့ပါတယ်
။အဲဒီမှာထောင်ပွင့်သွားပြီဆိုတော့ချိန်မှာကျမကကျမတို့ရဲ့ဒီနေတဲ့အဆောင်ရဲ့တကားကတစ်သားတကားပေါ့နော်တန်တကားမဟုတ်ဘူးအပြင်ကနေပြီးမှတော်နှစ်ဆင့်ခတ်ထားတယ်။နှစ်ဆင့်ခတ်ထားတာကိုကျမကခြေထောက်တွေနဲ့ဆောင်းဆောင်းပြီးတော့ကန်ပြီးတော့မှလက်တွေနဲ့တအားဆွဲဆွဲပြီးမှလှုပ်တဲ့ချိန်မှာကျမဒီပထမတဆင်တော့ပြုတ်သွားအချိန်မှာနည်းနည်းဟာဝါတဲ့အချိန်မှာလက်နိုင်ပြီးဖွင့်လို့ရတဲ့အချိန်မှာနောက်ထပ်တယောက်ကရောက်လာပြီးတော့မှအဲ့ချိန်ကျတော့ကျမတို့နှစ်ယောက်အတူတူဆွဲပြီးတော့မှအဲ့လိုမျိုးလက်လည်းနိုင်ပြီးတော့မှဆွဲပြီးတော့မှစောင်းကန်လက်တွေနဲ့စောင်းဆွဲလိုက်တဲ့အချိန်မှာတကားပွင့်သွားပြီးတော့အကုန်လုံးထွက်လာကြတယ်ပေါ့နော
်အဲ့ဒီလိုထောင်ပတ်ဝန်းကျင်မှာတိုက်ပွဲတွေဖြစ်တော့ကလာရှိုးထောင်ထဲမှာနိုင်ငံရေးအကျဉ်းသား200ဝန်းကျင်ပါဝင်အကျဉ်းသား2900ရှိတယ်လို့သိရပါဗျ။ထွက်ပြေးနိုင်တဲ့သူတွေကထွက်ပြေးခဲ့ကြပါဗျ။ဒါပေမဲ့ခန့်မှန်းချေအကျဉ်းသား100လောက်ကတော့ထောင်ထဲကိုမှတ်သားနဲ့အပြစ်ခံရချိန်မှာဒါမှမဟုတ်ထွက်ပြေးတဲ့ချိန်မှာပြစ်ခတ်ခံရပြီးတေဆုံးခဲ့ရပါဗျ။
ကျမတို့ထောင်အပြင်ကိုပြေးထွက်လာကြတယ်ပြေးထွက်လာပြီးတော့မှဒီလမ်းမတိုင်းကတ္တရာတိုင်းလမ်းတိုင်းပြေးလို့မရအောင်ဘာလို့လဲဆိုတော့လက်နက်ကြီးရောလက်နက်ငယ်ရောအပြန်အလှန်ပစ်ခတ်နေတဲ့အတွက
်ကိုထမြက်ကလည်းမအေးမြတ်သူရဲ့တွေ့ကြုံနဲ့ဆင်တူတဲ့သူရဲ့အဖြစ်ကိုပြောပြပါတယ
်ဒီမျောစင်းတွေမှာကြန့်ရှိနေတဲ့ဒီစစ်ကောင်စီစစ်သားတွေရဲ့ပစ်ခတ်မှုတွေကြောင့်အကျဉ်းသားတွေတည်ဆုံတာရှိတယ်လို့အထူးတဖြင့်ကတော့ဒီသူတို့အနောက်တက်ဖက်ကပြစ်လိုက်တဲ့ဒီလက်နက်ကြီးတွေကြောင့်မလို့ကျွန်တော်တို့ရဲ့ဒီအရင်နီးဆုံးမိတ်ဆွေတငယ်ချင်းတွေလည်းဒီမျက်စိရှိမှပဲတည်ဆုံခဲ့ရတယ်ကျွန်တော်တို့ဒီမြို့ထဲဘက်ကိုပြေးလာတာပေါ့နော်ပြေးလာတဲ့အချိန်မှာဒီစစ်ကောင်စီတပ်ရဲ့ဒီစစ်တပ်နဲ့ပစ်ခတ်မှုကိုကျွန်တော်တို့ခံရတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ဒီအိမ်နေထဲကိုဝင်ပြေးပြီးတော့မှအိမ်နေထဲကနေတဆင်လေကွင်းတွေကိုကျော်ပြီးတော့ဖြတ်ပြေးခဲ့ရတာပေါ့နော်အဲ့ဒီဖြတ်ပြေးတဲ့အချိန်မှာပဲဒီမဟာမိတ်တပ်ပေါင်းစုတွေနဲ့တွေ့ပြီးမဟာမိတ်တပ်ပေါင်းစုတွေကကျွန်တော်တို့လုံခြုံတဲ့နေရာမှာပြန်ပြီးတော့ထိတ်သိမ်းထားပေးတယ်ဆိုတော့တွေ့ရတယ်ဗျ
ဒါပေမဲ့အချင်းထောင်ထဲမှာရှိတဲ့အရက်သားတွေအားလုံးမတည်ဆုံးအောင်ကာကွယ်ဖို့ဦးစားပေးလှုပ်ဆောင်ခဲ့ကြပါသလားဒီကိစ္စအတွက်နှစ်ဖက်ညှိနှိုင်းခဲ့ကြပါသလားဥပဒေပညာရှင်ဦးသူကတော့အချင်းသားတွေကိုဘေးလွတ်ရာရွှေ့ခဲ့တင်တယ်လို့ပြောပါတယ
်အချင်းထောင်ဆိုရကတော့ကျွန်တော်တို့စီးရေးပြစ်မှတ်ထဲမှာမပါဝင်ဘူးစစ်တုံးပန်းပဲဖြစ်ဖြစ်ဂျာဆွေအချင်းသားပဲဖြစ်ဖြစ်ကျွန်တော်တို့ဒီစစ်ပွဲတွေဖြစ်လာနေပြီဆိုရင်တို့ကိုကျွန်တော်တို့ပြေးလို့ရအောင်အရင်ဦးဆုံးရွှေ့ပြောင်းပေးရမယ့်လူတွေမှာပါပါတယ်
။လာရှိုးချင်းထောင်တိုက်ပွဲကမြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တမတော် MNDA ဦးဆောင်တဲ့လာရှိုးမျိုးသိမ်းတိုက်ပွဲရဲ့အစိတ်ပိုင်းတစ်ခုပါ။တလကြာတိုက်ပွဲတွေဖြစ်ပြီးချိန်မှာတော့ စစ်ကောင်စီရဲ့တိုင်းစစ်ဌာနချုပ်ခြေဆိုင်တဲ့လာရှုကိုတော်လိုင်းရေးတပ်ဖွဲ့တွေကတမိုင်းဝန်အောင်ပွဲဖြင့်တင်လိုက်နိုင်ခဲ့ပါတယ်။အခုတော့ MND ကလာရှုမြို့ကိုရောအချင်းထောင်ကိုပါစီမံအုပ်ချုပ်နေပါပြီ။ဒါပေမဲ့အချင်းထောင်တင်ပိုက်မှုမှာရှုပ်ထွေးမှုတွေရှိနေပါတယ်။လာရှုထောင်ကအချင်းသားတွေအကုန်လုံးတော့ဘဒူဘလူချင်းနေရှိနေတယ်ဆိုတာရှင်းရှင်းလင်းလင်းမရှိပါဘူး။တချို့လူတွေပျောက်ဆုံးနေသေးပါဒေါ်အန်ပူကလည်းသူရဲ့16နှစ်အရွယ်သားလေးဘာဖြစ်နေလဲဆိုတာတည်တည်ချာချာမသိရသေးပါဘူး။တိုက်ပွဲမဖြစ်ခင်တလားလောက်မှသူ့သားနဲ့တငယ်ချင်း၃ယောက်စစ်ကောင်စီစစ်စီရေးကိန်းမှာဖမ်းဆီးခံခဲ့ရတာပါ။သူတို့ထဲကတယောက်ရဲ့ဖုန်းမှာပလောင်တိုင်းသားလက်နက်ကန်ရဖွဲ့ကစစ်သားနဲ့စကားပြောထားတဲ့အတန်ဖိုင်တွေ့လို့ဆိုပြီးစစ်ကောင်စီတပ်ကဖမ်းထားတာပါ။အစကတော့သူတို့လာရှိုးရဲစခန်းမှာချုပ်နှောင်ထားပြီးအမှုတော်မဖွင့်ရသေးပါဘူး။ဒါပေမဲ့လာရှိုးမျိုးမှာတိုက်ပွဲစဖြစ်ချိန်မှာတော့သူတို့ထောင်ကိုပို့လိုက်ပါတယ်။သူ့သားရဲ့တငယ်ချင်း၃ယောက်ကတော့ရွာကိုပြန်ရောက်လာပြီလို့ဒေါ်အန်ပူကဆိုပါတယ
်။
အခုချိန်ထိပါဆက်တွေမှမရသေးပါဘူး။တေလာရှင်လာစရာကလည်းမသိရသေးဘူးပေါ့နော်။သူ့ရဲ့တငယ်ချင်းတွေကတော့သူတို့ထောင်ကနေထွက်လာတဲ့ချိန်သူ့ဦးကောင်းမှာတနက်မှန်ထားရပြောရပဲပေးတင်နေလဲလိုက်နေရတွန်တေးသေးဘူးတဲ့တနေရာမှာထိမ့်ထိမ့်ထားရလို့ပြောရပဲပါတတင်းမှလည်းမကြရတော့စိတ်တော့ကရောက်နေရတယ်ပေါ့နော
်ဒီချိန်ဒီမှာသူဘုရုကိုမေးလို့ရပါမလဲတခြားအချင်းသားတွေရောဘာဖြစ်သွားပါဒလဲပြီးတော့အရက်သားတွေတေဆုံးမှုတွေဘုရုကတာဝန်ခံမှာပါလဲဒီကိစ္စတွေနဲ့ပတ်သက်လို့ MNDA ကိုတို့အတန်ကမေးမြန်းဖို့ကြိုးစားခဲ့ပေမဲ့ပြန်မဖြေခဲ့ပါဘူးသူတို့အနေနဲ့ဘယ်မီဒီယာကမှဘယ်အကြောင်းအရာမှအင်တာဗျူးမပေးတော့ဘူးလို့လည်းထုတ်ပြန်ထားပါတယ်။ MNDA နဲ့နှိဆက်သူတွေစီကတော့နိုင်ငံရေးအကျဉ်းသားတွေအလုံးကိုလှုပ်ပေးလိုက်ပြီးတချို့အခြားသောကျဉ်းသားတွေကိုလည်းခံဝင်နဲ့ပြန်လှုပ်ပေးလိုက်တယ်လို့သိရပါတယ်။ဒါပေမဲ့မရိမှုလူတက်မှုလူကုန်ကူးမှုလို့ရာဆွတ်မှုကြီးတွေကျူးလွန်ထားသူတွေကိုတော့ဆက်ပြီးဖမ်းဆီးထိန်းသိမ်းထားပါတယ်။ဇူလိုင်လကထောင်ကလွတ်လာခဲ့တဲ့နိုင်ငံရေးကျင်းသားတချို့ကတော့လာရှုမျိုးပြန်လဲထူထောင်ရေးအတွက်ကျမ်းမာရေးပညာရေးနဲ့အုပ်ချုပ်ရေးကဏ္ဍတွေမှာကူညီနေကြပါတယ်။မအေးမြတ်သူကလည်းလာရှုမှာစာပြန်တင်ပေးနေပါတယ်။ဒါပေမဲ့ဒေါ်အန်ပူအတွက်ကတော့သူ့သားတေလာရှင်လားဆိုတာကွဲကွဲပြားပြားတည်ချင်နေပါတယ်။ဒါမှလည်းသူ့သားကိုရည်စူးပြီးအလှူလှုပ်ပေးလို့ရမှာပါ။
တူဆုံးပြီဆိုလဲအလူလုတ်ပေးချင်တယ်အခုကတေလာရှင်လာဆိုတာတော့တိတိချာချာမသိရတော့ပါကိုလုတ်ရမှမသိတော့ဘူးသက်ဆိုင်ရာတာဝန်ရှိသူတွေကလည်းကျမသားတေလာရှင်လာဆိုတာသိရင်ပြောပြပေးစီချင်ပါတယ်တူသက်ရှင်ရဲ့နဲ့ပြန်လာပါစေလို့ဆုတောင်းပါတယ်
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါဦး။
တို့တန်အစီအစဉ်မှာရှင်တောတာရှင်များရှင် VOA ရဲ့မနေ့ခင် Radio ရုပ်သံအစီအစဉ်ကိုမနေ့ပိုင်းနိုင်ဝက်အစီအစဉ်ကိုတော့လိုင်းတိုမီတာတွေကနေလည်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။လိုင်းတိုမီတာ25 30နဲ့40တို့ကနေဖမ်းယူနိုင်နိုင်ပါတယ်။တနအိလုံးစာအစီအစဉ်ကိုတော့ VOA ရဲ့ website ဆက်မျက်နှာ bamis.voanews.com နဲ့ VOA ရဲ့ Facebook နဲ့ YouTube လူမှုကွန်ရက်တွေကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းပတ်ဆင်ခဏတွေကိုဆက်လက်တင်ဆက်ပါမယ်။ဒီမိုကရေစီနဲ့ဖက်ဒရယ်ဘေးဟာအဓိကလဲဆိုတာမြန်မာနိုင်ငံရေးမှာအငင်းပွားစရာအကြောင်းအရာတစ်ရပ်ဖြစ်ပါတယ်။ဖက်ဒရယ်နဲ့အခြေခံဥပဒေရေးရာလေ့လာသူဦးခင်မောင်ဝင်းကိုဦးတင်မောင်တန်းကမေးမြန်းပြီးဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာတင်ပြထားပါတယ်ရှင
်။ဒီမှာအနာဂတ်ဖွဲ့စည်းပုံကိုပြောကြတဲ့အခါမှာစကလုံးအထားသူကရှင်းတော့ပဲကွဲပြီမဲ့ဒီမိုကရေစီဖက်ဒရယ်လားဖက်ဒရယ်ဒီမိုကရေစီလားအငင်းပွားကြတာကိုတွေ့ရှိရပါတယ်ဒီကြောင့်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဖက်ဒရယ်နဲ့အခြေခံဥပဒေရေးရာလေ့လာသူဦးခမောင်ဝင်းဖြစ်ပါတယ်မင်္ဂလာပါဦးခမောင်ဝင်
းဟုတ်ကဲ့မင်္ဂလာပါဦးတမောင်တန်းကြီ
းဟုတ်ကဲ့ NLD အပါဝင်ပေါ့နော်ဒီမှာဗမာနိုင်ငံရေးပါတီတွေကဒီမိုကရေစီဖက်ဒရယ်လို့သုံးလုံးပြောဆိုကြပြီးတော့ တိုင်းသားပါတီတွေနဲ့နယ်စပ်တဲ့နိုင်ငံတိုင်းသားအဖွဲ့တွေကတော့ဒါဖက်ဒရယ်ဒီမိုကရေစီလို့သုံးလုံးကြတာကိုအများအဖြစ်ကျွန်တော်တို့တွေ့ရပါတယ်။ရှင်းနောက်လေးလွဲနေပြီမြဲဒီသုံးလုံးကဘာများပွားပါတယ်
ဟုတ်ကဲ့အဲ့ဒီကိစ္စကတကယ်မေးသိတဲ့ကိစ္စဆွေးနွေးသိတဲ့ကိစ္စလို့ကျွန်တော်လည်းမြင်ပါတယ်။တာမန်ပြကြည့်တော့ဒီစကလုံးနှလုံးပဲရှေ့ရပဲထတာနောက်ပဲထတာပေါ့နော် Democratic Federalism ပဲပြောပြော Federal Democracy ပဲပြောပြောတူတူပဲလို့ဆိုကြမှာပေါ့နော်။ဒါပေမဲ့အဲ့ဒါကကျွန်တော်နည်းနည်းရှင်းပြချင်တာကကျွန်တော်အူဆုံးဟိုတုန်းကပေါ်ခဲ့တဲ့ DAB NCB တပ်ပေါင်းစုမှာနော်အနာဂတ်တိုင်းပြည်မှာလိုအပ်မဲ့ Federal Constitution တစ်ခုရေးဆွဲထားသင့်ပြီလို့ဆိုပြီးတော့ရေးဆွဲတဲ့အချိန်မှာအဲ့ဒီအချိန်တုန်းကကျွန်တော်အများအပြစ်ခေါ်ခဲ့တာက Democratic Federal Union ပါမှာဒီမိုကရက်တစ်ကရှေ့ကလာတယ်ဆိုတော့ဒီမိုကရက်တစ်ကရှေ့ကလာဆိုတဲ့ဘောကဒီမိုကရေစီမရှိဘဲနဲ့ဖက်ဒရယ်လုပ်လို့မရဘူးအဲ့တော့ဒီမိုကရက်တစ်ဖက်ဒရယ်ယူနီယံလို့ပြောရဟာဘာမှမမှားဘူးဆိုပြီးတော့မှတောက်လျှောက်အဲ့ဒါမျိုးပြောခဲ့ကြတယ်ဆိုတော့အဲ့ဒီဟာမှာတိုင်းရင်းသားတွေရောဗမာတွေရောကအငြင်းမပွားဘူးအမြင်တူတူပဲရှိကြတယ်ဒါပေမဲ့အထူးသဖြင့်ຫນွေဦးတော်နိုင်ပြီးတဲ့ချိန်မှာကျတော့ဖက်ဒရယ်ဒီမိုကရေစီဆိုပြီးတော့ဖက်ဒရယ်ရေးကိုရှေ့တင်ပြောလာကြတယ်အဲ့တော့အဲ့လိုပြောလာတဲ့အချိန်ကြောင်းချင်းကဒီမိုကရေစီရပ်ပြီးတဲ့ချိန်မှာဗမာတွေကဒီတော်လှန်ရေးရပ်သွားတာမျိုးသူတို့ကစိုးရိမ်နေအဲ့တော့ဒီမိုကရေစီလို့ပြောလို့ရှိရင်ဆက်ရနာရှင်ဆိုရဖြုတ်ချဒီမိုကရေစီနည်းရရွေးချယ်ဆိုရတက်လာအဲ့တော့ regime change အဆင့်ပဲလို့တိုင်းသားတွေကထောက်ပြလာကြတယ်ဆိုတော့အဲ့ဒီဒီမိုကရေစီကိုကျွန်တော်ဗမာပြည်ပြဿနာမပြဘူးကျွန်တော်ရဲ့အတ္တိမပိုင်းနိုင်တဲ့ federal ဖြစ်တဲ့ဆိုတဲ့ဟာကိုတိုင်းသားတွေဘက်ကအခိုင်အမာထောက်ပြလာတယ် federal ထိရောက်သွားမှငါတို့ခုဒီမျိုးတော်လှန်ရေးကာလမလက်တွေ့ထားတဲ့ဟာမဟာမိတ်ပြီးထားတဲ့ဟာပူခိုင်ပါလိမ့
်ဒါပေမဲ့လို့
အဲ့ဒီရောက်သွားမယ်ဆိုတော့ပေါ်ပြချင်တဲ့အတွက် Federal Democracy ဆိုတာ
ဟုတ်ကဲ့စောစောကကိုခေါင်းဝင်ပြောသွားတယ်လို့ပဲပေါ့နော်ဒီနေ့လက်နက်ကင်ဒေါ်လာရေးကိုကျွန်တော်တို့ကြည့်လိုက်လို့ရှိရင်စစ်တပ်နိုင်ငံရေးကစုပ်ခွာရေးကအဓိကဖြစ်နေတာတွေ့ရပါတယ် Democracy ဆိုတာကပြည်သူလူထုကဒါမဲပေးရွေးချယ်တဲ့အစိုးရစနစ်ရှိမယ်ပြီးတော့ကာကွယ်ရေးဆိုင်ရာကိစ္စရပ်တွေမှာအရက်ဘက်ကဆုံးဖြတ်လောက်ကိုင်းနိုင်တဲ့အချက်ရှိတယ်ဆိုတော့အဲ့ဒီအဓိကနှစ်ချက်ပါဝင်တယ်လို့နားလည်ကြပါတယ်အဲ့ဒီတောင်းမှနေပြောရင်ဒီမိုကရေစီကိုပို့ပြီးတော့ဖိပြီးတော့မပြောသင့်ဘူ
းစစ်တပ်ကနှစ်ခုစလုံးတည်းပုံရံသူစစ်တပ်ကနှစ်ခုစလုံးတည်းပုံရံသူတိုင်းသားတွေရဲ့ဖက်ဒရယ်ရေးအတွက်လည်းရံသူပဲသူကဒီမိုကရေစီအတွက်လည်းရံသူပဲအဲ့တော့စစ်တပ်ကတော့နှစ်ခုစလုံးမှာသွားကြုံရင်းတယ်အဲ့တော့စစ်တပ်ကတော့မဖြစ်မနေဖယ်ရှားရမယ်တေးချတဲ့ Federal လို့ပြောဆိုလို့ရှိရင်စစ်တပ်ကဖယ်ကိုဖယ်ရှားရမှာတော့ဒီစစ်ဆိုရဖြုတ်ကိုဖြုတ်ရမှာဒီမိုကရေစီဆိုရတက်လာရမယ်ဒါပေမဲ့အခု Federal Democracy လို့ပြောတဲ့ဟာကဗမာတွေကိုတိုင်းသားတွေကခြေချုပ်လုပ်ချင်တာခြေချုပ်ဆိုတဲ့ကိုခိုင်မာမှုဒီမဟာမိတ်ခိုင်မာမှုကိုဟိုပေါ့နော်ဂတိကဝပြည့်စည်ချင်တာကျွန်တော်မြန်မာနိုင်ငံမှာလွတ်လပ်ရပြီးတော့ကဒီမိုကရေစီရှိတယ်ဖက်ဒရယ်မရှိလို့အဲ့ချင်းကလေးကတိုင်းသားပြဿနာတက်လာခဲ့တာပြည်ထောင်စစ်တရားဖြစ်လာခဲ့ကြတာအဲ့တော့ဒီမိုကရေစီဆိုတာအစိုးရပြောင်းလဲဆိုလို့ရှိရင်ဘဂျင်းချင်းပဲဖြစ်လိမ့်မယ်ဖက်ဒရယ်လို့ပြောဆိုလို့ရှိရင်စနစ်သီးတခုလို့ဒီဆိုရမှာဒီဆောက်ရမှာဖြစ်ပါတယ်အဲ့ဒါကြောင့်အဲ့ဒီဟာက system change လို့တိုင်းသားတွေကဒီလိုပဲဖော်ညွှန်းပြောဆိုကြပါတယ
်ဒါပေမဲ့မြန်မာနိုင်ငံရဲ့ဖက်ဒရယ်ထဲမကတဲ့အခြေအနေများဖြစ်နေသလားလို့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဖြစ်တဲ့အချိန်ကာလပေါ့နော်ဝသိစိန်လက်ထက်တော့အောင်ဆန်းစုကြည်လက်ထက်တင်ပါအဲ့ဒီအချိန်ကာလမှာနော်ဖွင့်မချွတ်ဘူးဆိုတဲ့ကတိကဝတ်နဲ့ပြည်နယ်တွေကဖွဲ့စည်းပုံကိုယ်ပိုင်ဖွဲ့စည်းပုံရေးဆွဲခွင့်ဆိုတဲ့အပေးယူပေါ့လုပ်မယ်ဆိုတဲ့နော်ဒီနိုင်ငံရေးလမ်းကြောင်းလေးတစ်ခုပေါ်လာခဲ့တာကိုကျွန်တော်တို့ကြားသိရပါတယ်တိုင်းသားအဖွဲ့တွေဘက်ကလည်းဖွင့်မချွတ်ဘူးဆိုတဲ့ကတိကဝတ်ကိုပေးဖို့ဝေလေးကြတာကိုကျွန်တော်သွားတွေ့ရပါတယ်။ဒါဖြစ်ဒါကြောင့်မလို့မြန်မာနိုင်ငံရေးဟာဒီမိုကရေစီဖက်ဒရယ်ထက်မကတဲ့နိုင်ငံရေးများဖြစ်နေသလားခုခမောင်ဝင်ဘယ်လိုများထင်ပါလဲခင်ဗျာ
။ပင်လုံစာချုပ်မှာခွဲထွက်ခွင့်စစ်စကလုံးတစ်လုံးတပါးသားမှမရေးထားပါဘူးပင်လုံစာချုပ်မှာအချက်ကိုချက်ပဲပါတယ်ခွဲထွက်ခွင့်တစ်လုံးတပါးသားမှမရေးထားဘူးခွဲထွက်ခွင့်ကိုဗိုလ်ချုပ်အစံကတိုင်းရင်းသားတွေနှုတ်ကတိနဲ့ပေးခဲ့တယ်အဲ့တော့ပင်လုံစာချုပ်ကြည့်ရင်ပင်လုံစာချုပ်ကတော့ရေးသားထားသောသဘောတူညီချက်အဲ့မှာ and written agreement လို့ပြောတဲ့ဂရီကောတွေဘုံချုပ်ဆိုင်အများကြီးပေးလာခဲ့တယ်ဆိုတော့အဲ့ဒီရဲ့ထဲမှာခွဲထွက်ခွင့်လည်းပါတယ်ဒါပေမဲ့သေချာတာကခွဲထွက်ခွင့်က1949အခြေခံကလေးအခန်းတစ်ဆင့်မှာအတိအကျရေးထားတယ်ဆယ်နှစ်ကြာပြီးတိုင်းရင်းသားတွေကခွဲထွက်ခြင်းခွဲထွက်လို့ရတယ်ဆိုတဲ့အတိအကျကိုရေးထားတာအဲ့တော့ခွဲထွက်ခွင့်ကတော့အခြေခံကလေးကိုရေးထားပြီးတာဖြစ်တာကိစ္စဖြစ်လာတယ်အဲ့တော့တိုင်းရင်းသားတွေကဘာလုပ်လာလဲဆိုတော့ဆယ်နှစ်ပြည့်တော့1958ဖြစ်လာတယ်58ဖြစ်တဲ့အချိန်မှာပိုက်ဆိုင်ကျွန်တော်အဲ့ဒီနေ့မှာပဲနော်ဗိုလ်ချုပ်နေဝင်ကအိမ်ဆောင်ဆိုရမယ်ဦးနုစရာအာနာယူပြီးတော့မှအာနာတခါရပူလေအဲ့တော့တိုင်းသားတွေကခွဲထွက်ဖို့မလုပ်ဘူးဗျဘယ်သူမှမခွဲထွက်သေးဘူးအချိန်မှာ ခွဲထွက်မဲ့အစားပို့ငါတို့၄၀ခွန်ချိန်ကံတွေကဖက်ဒရယ်အတုဖြစ်နေတယ်ဗမာတွေနဲ့ကျန်တဲ့တိုင်းရင်းသားတွေဒဏ်ရရှိတယ်မဖြစ်ဘူးဘိုးချုံဆန်းပေးခဲ့တဲ့ဂတိကောတွေကမရှိလာဘူးဒါကြောင့်မလို့ငါတို့က1940ခွန်ချိန်ကံတွေပြင်ပြီးတော့မှဖက်ဒရယ်စစ်စစ်လုတ်ဖွက်လို့တယ်ဆိုပြီးတော့မှလှုပ်ရှားမှုကြီးတစ်ခုဖြစ်ခဲ့တယ်အဲ့ဒီလှုပ်ရှားမှုဖက်ဒရယ်လှုပ်ရှားမှုလို့ခေါ်တယ်အဲ့ဒီဖက်ဒရယ်လှုပ်ရှားမှုအစိမ့်မြင့်လာချိန်မှာပါပြလာဆိုတော့1961အချိန်မြင့်ဆုံးက1961တောင်ကြီးကြီးလက်ခံမှာနော်ဒီမူရီချမှတ်ခဲ့ကြရဲ့နာဂါဖက်ဒရယ်ဟိုဘော်ဒါဖက်ဒရယ်ဆစ်ဆစ်မူရီတွေ့ဆိုတော့အဲ့ဒီလိုဖြစ်လာတဲ့အချိန်မှာဦးနုကနော်ဒီတိုင်းသားတွေတောင်းဆိုမှုကိုနားမထောင်လို့မရတော့ဘူးနားမထောင်လို့မရတဲ့အတွက်သူကဘာလို့ဆိုတော့1962ဖေဖော်ဝါရီလကုန်ပိုင်းနဲ့မန်လအစံပိုင်းမှာဖက်ဒရယ်ဆီမီနာဆိုပြီးတော့ရန်ကုန်မှာလုပ်တယ်အခုဒီပြည်လန်းတာမန်ယုံစီဝေးခန်းမှာလုပ်တယ်အဲ့တော့စီဝေးကရက်ချပြီးတော့ကျင်းပကြတယ်ဆိုတော့ပါမစီဝေးကျင်းပနေ့မှာနိုင်ငံကောင်ဆောင်စကားပြောကြတယ်ဆက်ရှိတိုက်ပါဝင်နော်ဒီဖက်ဒရယ်လှုပ်ရှားမှုကောင်ဆောင်စကားပြောကြတယ်ဒုတိယတစ်ကြိမ်1962မန်လာ2ရက်နေ့မှာပြန်စီဝေးကျင်းပဖို့ရှိတယ်ဖက်ဒရယ်ဆီမီနာဦးနုကလည်းမိခွန်ပြောဖို့ရှိတယ်အဲ့ဒါမှဖြစ်ခင်အာယုံတက်မှာဗိုလ်ချုပ်နေဝင်းကအာနာသိန်းလိုက်တယ်အာနာသိန်းကလူပြောတာကဖက်ဒရယ်ဆိုတာခွဲထွက်ရေးဆိုပြီးတော့သူတို့ဝါဒပြန်ခဲ့တာတကယ်တကယ်ကြတော့တိုင်းသားတွေမခွဲထွက်ချင်လို့သူတို့ခွဲထွက်ခွင့်ရရှိထားပြီးသားမခွဲထွက်ချင်လို့အခြေခံတွေပြင်ပြီးတော့မှအတူတကွနေမယ်ဆိုပြီးတော့မှနော်ဥဆွေအောင်တို့လို့နော်ရှစ်မီနောက်မီနိုင်ငံသမားတွေရေးထားတဲ့သမိုင်းမှတ်တမ်းတွေစောင့်စားတိုင်းမှာကျွန်တော်တွေ့ရပါတယ်ဖက်ဒရယ်လှုပ်ရှားမှုဆိုတာမခွဲထွက်ချင်လို့လှုပ်တဲ့လှုပ်ရှားမှုဖက်ဒရယ်ဆက်စစ်ဖြန့်လှုပ်တဲ့လှုပ်ရှားမှုပါဗျဟု
တ်ကဲ့
ဟုတ်ကဲ့
တချို့ရေအနာဂတ်ဆွေးနွေးပွဲတွေမှာဟောတိုင်းသားနဲ့လက်ကန်တပ်ဖွဲ့တွေကဖမ်းမထွက်ပါဘူးဆိုတဲ့ဂတိကဝတ်ကိုစာအားဖြင့်ပေးနိုင်မယ်လို့ဥမောင်းဝင်းထင်ပါလားခင်ဗ
ျအခုချိန်မှာခွဲတော့ခွင့်ကိုဘယ်သူမှမပြောနေတော့ဘူးအေးတပွဲကပဲရခိုင်နာပွဲက confederation လို့ပြောနေကြတယ်တိုင်းသားအားလုံးက federal ပဲလို့ပြောနေကြတယ်အဲ့မှာသမိုင်းစဉ်လာပြန်ကြည့်မယ်ဆိုလို့ရှိရင် colony ကခွဲတော့ဖို့ကိစ္စအများဆုံးပြောခဲ့တာဟိုကထားပါတော့ဒုတိယကျင်းစစ်အနာသိန်းနဲ့1980နောက်ပိုင်းကာလတွေထိပေါ့နော်88နောက်ပိုင်းကာလတွေဒီ colony ကတော့ခွဲထွက်မယ်ဆိုတဲ့ဟာမျိုးပြောခဲ့သေးတယ်ဘာကြောင့်လဲဆိုတော့သမိုင်းကြောင်းပြန်ကြည့်ရင် colony ကဗမာပြည်ရဲ့စိတ်ပိုင်းမှာဖြစ်ခဲ့ဘူးအင်္ဂလိပ်လက်အောက်မှာလည်းသူကတိကျမျက်မြင်ဖြစ်သူလွတ်လိုက်ပေးထားခဲ့တဲ့သဘောရှိတယ်ဒါတက်ကရနီတီဗမာပြည်အစိတ်ပိုင်းတော့မဖြစ်ဘဲနဲ့လွတ်လိုက်ရပြီးတော့မှဗမာပြည်နဲ့ဆွဲတက်ခံရတဲ့အတွက်ခွဲထွက်ဖို့ကိစ္စအများဆုံးပြောဆိုမှာကရနီဒါပေမဲ့နောက်ပိုင်းမှာသူတို့ရပြောင်းခဲ့ကြပြီအလုံးခွဲထွက်တာခင်မစားတော့ဘူးခွဲထွက်ဖို့မလိုဘူးဖက်ဒရယ်ဆစ်ဆစ်မှုပဲဖြစ်ဖို့လိုတယ်1940ခုအခြေခံဥပဒေမှာလို့ဗမာတွေကကြီးဆိုပြီးတော့မှတိုင်းရင်းသားတွေကဒန်းလူအခွင့်အရေးမရတာမျိုးအဲ့ဒါတွေပြပြင်ရမယ်အလုံးဒန်းလူဖြစ်မယ်ဆိုလို့ရှိရင်ဘယ်တိုင်းရင်းသားမှမခွဲထွက်ဘူးဆိုတော့အခုချိန်ကြီးအလုံးပြောနေကြတယ်ဘယ်ပြဟုတ
်ကဲ့ဒါပြည့်ဖွဲ့စည်းပုံတောင်းကလည်းကြည့်ရပေါ့နော်။ငါကဖွဲ့စည်းပုံဆွေးနွေးတဲ့အခါမှာခွဲထွက်ခွင့်ဆိုတဲ့တိုင်းသားရဲ့မူလခွင့်ရေးကိုထပ်ပြီးထည့်ဖို့ကိုမြင်ပါတော့
။ခွဲထွက်ခွင့်ကိုတိတိကျကျပြောရင် Constitution မှာထည့်ရတာကမ္ဘာမှာနှစ်နိုင်ငံနဲ့ရှိတယ်။ပထမဆိုဗီယက်ပြည်ထောင်စုကျွန်တော်တို့ဗိုလ်ချုပ်အဆန်းတို့ကဗမာပြည်လွတ်လိုက်လှုပ်ရှားမှုကာလမှာအခြေခံတွေရေးတဲ့နေရာမှာဆိုဗီယက်ပြည်ထောင်စုကိုကကြတယ်အဲ့ချိန်မှာဆိုဗီယက်ပြည်ထောင်စုကအောင်မြင်နေတဲ့အချိန်အဲ့တော့ဒုတိယနိုင်ငံကမြန်မာနိုင်ငံဘယ်ဖက်ဒရယ်နိုင်ငံမှာမှတပီတောင်ပဲဖြစ်ဖြစ်ဖက်ဒရယ်နိုင်ငံဘယ်ကွန်စတီတျူရှင်းမှာမှခွဲထုတ်ဝင်ချက်မရှိဘူးဒီနှစ်နိုင်ငံပဲကြီးတယ်ဒီကိစ္စဆွေးနွေးရင်နော်ချစ်လို့လက်ထပ်ထိမ်းမြှားထားတဲ့လူတွေကလက်ထပ်ထိမ်းမြှားစာချုပ်ပဲလူတွေလက်ထပ်ထိမ်းမြှားစာချုပ်ချုပ်တဲ့ချိန်မှာနော်ကွာရှင်းပြက်စီပြက်စကြားစာချုပ်လုတ်လုတ်ထားစရာမလိုဘူးတကယ်ခွဲဖို့လိုရင်ခွဲကြပါအဲ့တော့ခွဲတော့ခွင့်ဆိုတာပြောနေစရာမလိုတော့ဘူးအလုံးအန်ဒါစုတကယ်ခွဲဖို့လိုရင်တကယ်ခွဲဖို့လိုရင်တကယ်ခွဲကြပါအဲ့ထင်ကြရင်ကဘာကြီးမှအဲ့လိုမျိုးနဲ့ခွဲရင်းနဲ့ပဲတော့အစတော့လွတ်လပ်တဲ့နိုင်ငံတွေက50 100 150အခုတည်းမှာ200လောက်ဖြစ်လာကြတယ်ဆိုတော့ခွဲတော့ခွင့်ကိစ္စကို constitution မှာထည့်ရေးစရာမလိုပြောစရာမလိုတဲ့ကိစ္စလို့ကျွန်တော်အဲ့လိုမြင်ပါတယ်ဗ
ျဟုတ်ကဲ့ဥမောင်ရေကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါဗျ
အခုဆွေးနွေးသွားခဲ့တဲ့ဒီကတော့ federal နဲ့အခြေခံဥပဒေရေးရလေ့လာပြီးဥပမာဝင်ဖြစ်ပါတယ်ကျွန်တော်တပောင်သားမှာ
ပြည်ဝင်အမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်တဲ့ပြည်ဝင်မနေ့ခဲရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါအိုင်နိုမီတာ25 kHz 1.865 အိုင်နိုမီတာ32 kHz 6.53 ညာနဲ့အိုင်နိုမီတာ40 kHz 0533ညာတို့ကနေဖမ်းယူနာဆင်နိုင်ပါတယ်။ View ညာချမ်းရေဒီယိုစီစဉ်ကိုည9:00ကနေ10:00အထိအိုင်နိုမီတာ19 kHz 1653ညာ hydrometer 25 kHz 11.83 hydrometer 30 kHz 9963 တို့ဖြင့်ပထမပိုင်းနိုင်ဝင်နဲ့စနေတနင်္ဂနွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစဆုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ပန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်ပါရှင်။ VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ8ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလူတို့မိတ်ဆွေရုပ်တံလိုင်းကနေဆက်ပြီးတော့ထုတ်လွှင့်နေသလို VOA ရဲ့ website စာမျက်နှာ bami.voanews.com နဲ့ VOA ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ပြပါမယ်။တောင်ကိုရီးယားမှာဆီယုချိုရေးကြီးညာခဲ့တဲ့သမရယွန်းဆွတ်ယူကိုရာထူးခါနေနှုတ်ထွက်ပေးဖို့အတိုက်အခံဒီမိုကရက်ပါတီနဲ့ဆနပြက်ပြည်သူတွေကတောင်းဆိုနေပါတယ်။သမရယွန်းဆွတ်ယူလက်ထဲမှာအာဏာဆက်ထားရင်တိုင်းပြည်အတွက်အန္တရာယ်ရှိတယ်လို့အာဏာရပါတီခေါင်းဆောင်ကိုယ်တိုင်ပြောပါတယ်။တောင်ကိုရီးယားအခြေအနေတွေကိုစူးစိပြီးကိုစုံမှုကျော်တင်ပြထားပါတယ်ရှင်။
တောင်ကိုရီးယားမှာပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကသမရယွန်းဆွတ်ကျိုးကရုတ်တရက်အရေးပေါ်စစ်အုပ်ချုပ်ရေးကြေညာခဲ့တဲ့အတွက်နှစ်ပေါင်း40နီးပါးအတွင်းတောင်ကိုရီးယားမှာကြီးမားတဲ့နိုင်ငံရေးအကြမ်းအတင်းနဲ့ရင်ဆိုင်နေရပါတယ်။ဖွဲ့စည်းပုံစည်းမျဉ်းအရအနှင်းထားတဲ့သမရရဲ့လုပ်ပိုင်ခွင့်တွေကိုတရားဝင်ရုပ်သိမ်းနိုင်ဖို့အတိုက်အခံဒီမိုကရက်ပါတီကလှုံ့ဆော်နေပါတယ်။အဲ့ဒီအထက်မှာလွတ်တော်မှာသမရကိုအယုံအကြည်မရှိအဆိုတင်သွင်းဖယ်ရှားနိုင်ဖို့လည်းပါဝင်ပါတယ်။အတိုက်ခံကောင်းဆောင်ဒီမိုကရက်ပါတီအကြီးအကဲလီဂျေမြောင်ကဒီဇင်ဘာလ6ရက်နေ့တောက်ကြနေ့တုန်းကအခုလိုပြောဆိုခဲ့ပါတယ
်။일단은 그게 국민의힘의 공식 입장 같지도 않고 또 표결
သမရရဲ့လုပ်ပိုင်ခွင့်တာဝန်တွေကိုအမြန်ဆုံးရပ်ဆိုင်းနိုင်ဖို့အတွက်ဖြစ်နိုင်သမျှအင်အားတွေကိုစုစည်းပြီးဖြစ်နိုင်တဲ့နည်းလမ်းတွေနဲ့လုပ်ရပါမယ်။သူ့ရဲ့တရားဝင်ယာလူနဲ့လုပ်ပိုင်ခွင့်တွေကိုဖယ်ရှားပြရပါမယ်။
တောင်ကိုရီးယားဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းမှာသမရကစစ်အုပ်ချုပ်ရေးကြေညာခွင့်ရှိသလိုလွှတ်တော်ကလည်းစစ်အုပ်ချုပ်ရေးကိုဖယ်ရှားခွင့်ရှိပါတယ်။တိုင်းပြည်ဘေးအန္တရာယ်ကျရောက်ရင်သမရအနေနဲ့စစ်အုပ်ချုပ်ရေးကြေညာခွင့်ရှိပါတယ်။ဒါကြောင့်သမရယွန်းဆွေယိုးကမြောက်ကိုရီးယားလိုလားသူတွေနိုင်ငံတော်ကိုနှောက်ယှက်နေတယ်လို့စွပ်စွဲအကြောင်းပြပြီးစစ်အုပ်ချုပ်ရေးကြေညာခဲ့ပါတယ်။ညတကောင်အချိန်ကြီးမှကြေညာတယ်ပါဒါပေမဲ့လွတ်တော်အမတ်တွေကစစ်သားတွေချထားတဲ့ဈာကပဲလွတ်တော်မှာချက်ချင်းစုယုံပြီးစစ်အုပ်ချုပ်ရေးကိုဖယ်ရှားပေးဖို့မဲပေးဆုံးဖြတ်ခဲ့ပါတယ်။ဒါကြောင့်သမရယွန်ကစစ်အုပ်ချုပ်ရေးကြေညာပြီး6နာရီအကြာလွတ်တော်ဆုံးဖြတ်ပြီးနောက်စစ်အုပ်ချုပ်ရေးကိုပြန်ရုပ်ပေးခဲ့ပါတယ်။2022ခုနှစ်ရွေးကောက်ပွဲမှာသမရယွန်ဆူယိုအနိုင်ရခဲ့ပေမဲ့လွတ်တော်မှာအတိုက်အခံဒီမိုကရက်ပါတီကနေရာအများစုရထားပါတယ်။လွတ်တော်အမတ်နေရာ300ထဲမှာအာနာယ PPP ပါတီက108နေရာရရှိပြီးအတိုက်ခံက180ရရှိထားပါတယ်။ကျန်တာတွေကပါတီအသေးတွေနဲ့တတိပုဂ္ဂလတွေဖြစ်ပါတယ်။ဒါကြောင့်သမရယွန်ရဲ့စစ်အသုံးစရိတ်တိုးမြင့်တာအပါအဝင်အစိုးရအသုံးစရိတ်တွေတင်သွင်းတောင်းခံတာဒါအပြင်အခြားလှုပ်ဆောင်လို့တဲ့အစီအစဉ်တွေကိုလွတ်တော်မှာတင်သွင်းရမှာထောက်ခံခွင့်ပြုမှုအလွယ်တကူမရဖြစ်နေတာသူအာနာစရကတဲ့ကလို့ဆိုနိုင်ပါတယ်။ဒါကြောင့်လဲသမရယွန်းဆွေယိုးကစစ်အုပ်ချုပ်ရေးထကျင်ညာတယ်လို့သုံးသပ်နိုင်ပါတယ်။နောက်ဆုံးတက်နေတဲ့ပြဿနာကတော့2025ခုနှစ်အတွင်းအစိုးရဘတ်ဂျက်တောင်းခံရမှာအဆင်မပြေဖြစ်နေတာပါ။သမရယွန်းဆွေယိုးရဲ့လောက်ရကိုသူ့ရဲ့ပါတီဖြစ်တဲ့ပြည်သူ့စွမ်းအားပါတီ People Power Party ခေါင်းဆောင်ဟန်တောင်ဟွန်ကလည်းမထောက်ခံပါဘူး
။တကွင်ဂျုံဟချီတိုအန်ခိုအစ်စမီဒါ그렇기때문에윤석열대통령이대한민국의대통령직을계속수행할경우에는
세우초의진야라마레루담라가원막한바우다자담라윤소유소야섭비우상님에소인엔디아찌찌마마예산야나이마레우마세우초의나우탓진야라묘다리가코리아나이간네나이간다리고찌마레엔디아짜요세나이마레
담라윤가담변타올라이아찌게요인해양고아예바레나이간예가오장니고판시타보뇽짜타데루카이론네드린야시타장고레두가뵤바레가과예원지김명헌가러당원가니넉퇴떠비세욕초이진야게데어버삐두리고따옴만바레သမရယွန်ကတော့သူ့ရဲ့နှုတ်ထွက်စာကိုလက်ခံလိုက်ပြီးတော့ကြာတာပရင်းနေတော့ကပြောပါတယ်လက်ရှိကာကွယ်ရေးဝန်ကြီးနေရာကိုဝင်ယူခဲ့တဲ့ဒုတိယကာကွယ်ရေးဝန်ကြီး ကင်ဆောင်ဟောကတော့နောက်ထပ်ဆေးဟုတ်ချိုရေးကျင်ညာဖို့အစီအစဉ်မရှိဘူးလို့တောက်ကြနေမှာညင်းဆိုပါတယ်ဆေးဟုတ်ချိုရေးကျင်ညာခဲ့တဲ့အပေါ်အတိုက်ခံပါတီငယ်တစ်ခုနဲ့ဒီမိုကရေစီလှုပ်ရှားသူတွေကတရားစွဲဆိုတဲ့အတွေ့ကိုရီးယားရဲတပ်ဖွဲ့ကသမရယွန်းအပေါ်စုံစမ်းစစ်ဆေးမှုတွေစတင်နေပါတယ်ဒုတိယကာကွယ်ရေးဝန်ကြီးနဲ့ဆေးဟုတ်ချိုရေးကိုအကောင်အထည်ဖော်ခဲ့ရတဲ့တပ 들로타칸두디레시바레투예피두산아파티 PPP 어트웬마빈나찬핏니바레파티강장한당홍고타칸네아파이네타마라윤고타칸네아파이핏니바레အကဲခတ်တွေကတော့မလွယ်လောက်သေးဘူးလို့တွက်သူရှိသလိုတမရယွန်ဟာလမ်းဆုံးရောက်နေပြီဖြစ်တဲ့အတွက်ထွက်ပေးမလားလွတ်တော်မှာအယုံအကြည်မရှိအဆိုမဲခွဲဖြုတ်ချတာခံမလားလို့သုံးသပ်သူတွေလည်းရှိပါတယ်အယုံအကြည်မရှိအဆိုတင်ပြီးဖြုတ်ချဖို့ရမှာလွတ်တော်နေရာ300ရှိတဲ့အထက်က200ရဲ့ထောက်ခံမှုရရှိဖို့လိုပါတယ်လောလောဆယ်ဒီမိုကရက်ပါတီနဲ့အတိုက်အခံအားလုံးရဲ့စုစုပေါင်းက192ယောက်ပဲရှိတဲ့အတွက်လွတ်တော်ကိုယ်စားလှယ်6ယောက်ထပ်လိုနေပါသေးတယ်။ဒါကအာဏာရပါတီ PPP တဲကကူးပြောင်းလာမှဖြစ်နိုင်မှာပါ။တောင်ကိုရီးယားမှာအာဏာရှင်သမ္မတချန်ဒူဝါနောက်ဆုံးအုပ်ချုပ်ခဲ့ပြီး1988ခုကြားမှာအာဏာရှင်စနစ်အဆုံးသတ်ပြီးဒီမိုကရေစီစတင်ခဲ့တာပါ။ဆက်အာဏာရှင်တွေရဲ့ဖိနှိပ်မှုကိုခံခဲ့ရဘူးတဲ့တောင်ကိုရီးယားပြည်သူတွေကတော့သမ္မတယွန်ဆွေယွန်နှုတ်ထွက်ပေးဖို့ဆက်လက်ဆန္ဒပြတောင်းဆိုနေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
မကြခင်မှာတော့ဥတုရာသီနဲ့အနာဂတ်ကဘာသတင်းတွေတဲ့ကတုတ္တဆတဲ့သတင်းပတ်စင်ခဏတွေကိုနားဆင်ကြည့်ရှုကြရပါမယ်ရှင်။အခုတော့တရုတ်နယ်စပ်ဂိတ်တချို့ပြန်ဖွင့်တဲ့အရေးကိုပြောပြပါမယ်။တရုတ်နယ်စပ်ဂိတ်တချို့ပြန်ဖွင့်ပြီမဲ့ကန့်သတ်မှုတွေများနေပြီးတနိုင်တစ်ပိုင်းကုန်သွယ်မှုပဲခွင့်ပြုလို့ကုန်သည်တွေအခက်တွေ့နေပါတယ်။ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးနှုန်းအတက်အကျဘလို့ရှိနေပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီး Parma Times Media ကတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆောက်ယူရေးချစ်သူများရှင်လန်းချက်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျွန်မမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြောင်းကိုပြည်ပနိုင်ငံတွေကဝယ်လိုအားကောင်းနေပေမဲ့ရောင်းလိုအားနည်းနေတဲ့အတွက်ပြည်တွင်းဈေးကွက်မှာပြောင်းနှံဈေးဇက်တိုင်မြင့်တက်နေတဲ့ဆိုတဲ့သတင်းနဲ့စညံပါတယ်။ပြည်ပပို့ကုန်တဲ့တွင်းကုန်ကဏ္ဍမှာငွေပေးချေမှုစနစ်ကိုအမေရိကန်ဒေါ်လာအစားထိုင်းဘတ်ငွေနဲ့တရုတ်ယွမ်ငွေကိုအသုံးပြုပြီးအယောင်းဝယ်ပြုလုပ်နေချိန်မှာဗဟိုဘဏ်ကထိုင်းဘတ်ငွေနဲ့တရုတ်ယွမ်ငွေလဲလှယ်နှုန်းကိုပြင်ပပေါက်ဈေးဒီပါတိုးမြင့်တက်မှတ်လိုက်တာကလည်းပြောင်းနှံဈေးမြင့်တက်မှုကိုပုံမှုဖြစ်ပေါ်စေခဲ့တယ်လို့ရန်ကုန်မြို့ကပြောင်းကုန်တဲ့တူကပြောပါတယ်။လက်တလောပြောင်းနှံကိုအိန္ဒိယကအခွန်ကင်းလို့ခွင့်နဲ့တန်ကြိမ်အများပြားဝယ်ယူနေပြီးဖိလစ်ပိုင်ဗီယက်နမ်နဲ့တရုတ်နိုင်ငံတို့ကလည်းဝယ်ယူနေသလိုအခုရပိုင်းမှာတရုတ်နိုင်ငံဘက်ကလည်းပြောင်းစံဝယ်ယူဖို့ထပ်မံကမ်းလှမ်းမှုတွေရှိနေတာဖြစ်ပါတယ်။အာနာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့တိုက်ပွဲတွေနဲ့ရေကြီးရေလျှံမှုတွေကြောင့်ပြောင်းဆိုင်ခင်းတွေပျက်စီးခဲ့သလိုစိုက်ပျိုးမှုလည်းလျော့ကျခဲ့တာကြောင့်အခုနှစ်ပြည်တွင်းမှာပြောင်းထွက်နှုန်းကလျော့ကျနေတယ်လို့မြန်မာနိုင်ငံပြောင်းဆိုင်ဖို့ထုတ်လုပ်ရောင်းဝယ်သူများအသင်းဝင်ကုန်တယ်တူကပြောပါတယ်။ပြီးခဲ့တဲ့2023ခုနှစ်အခုလိုကာလကပြည်တွင်းဈေးကွက်မှာပြောင်းစံတပိတ်တာကို1035ကျပ်သာပေါက်ဈေးရှိခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့ဒီဇင်ဘာလ4ရက်နေ့ပေါက်ဈေးအရရန်ကုန်ရွှေပြည်သာနဲ့ဒဂုံစိတ်ကန်းအရပြောင်းစံတပိတ်တာကို1600ကနေ1620ကျပ်လောက်ထိဈေးပေးဝယ်ယူနေကြပြီးရှမ်းပြည်နယ်တောင်ကြီးဈေးကွက်မှာတော့ပြောင်းစံတပိတ်တာကို1450ကျပ်ထိပေါက်ဈေးရှိနေပါတယ်။
မြန်မာထိုဘတ်တီကိုထိုင်းနိုင်ငံဈေးကွက်ကတော့တင်ပို့ရောင်းချနေရပါတယ်။အခုနှစ်ထိုဘတ်တီရာသီမှာပြင်ပကိုထိုဘတ်တီတင်ပို့မှုနေနဲ့ထိုင်းနိုင်ငံဈေးကွက်တခုတည်းကတင်ပို့မှုရှိနေတယ်လို့မြန်မာနိုင်ငံထိုဘတ်တီဆိုက်ဘူးထုတ်လုပ်တင်ပို့ရောင်းချသူများအသင်းကပြောပါတယ်။တိုက်ပွဲလေးကြောင့်တရုတ်ဘက်ကထိုဘတ်တီတင်ပို့မှုရပ်တက်သွားတာအပါအဝင်အရေးတွေးကောင်းတဲ့ထိုဘတ်တီထွက်ရှိမှုနေပါတာနိုင်ငံခြားဝင်ကြီးဈေးကွက်မတည်ငြိမ်မှုတို့ကြောင့်ပြင်ပဈေးကွက်ကိုတင်ပို့နိုင်ဖို့ခက်ခဲနေတာလို့ဆိုကြပါရစေ။ ထိုင်းစည်းကွဲကိုတော့တိုက်ပွဲဖြစ်ပွားမှုနယ်ပါတဲ့ရှမ်းပြည်နယ်တာချီလိန်နန်းဆက်ကွန်သွေးဂိတ်တစ်ခုတည်းကတော့တင်ပို့နေရပဲဖြစ်ပါလေ။စည်းကွဲထဲမှာတော့ထိုင်းကုန်သည်တွေကထိုးဝဲတီတကီလိုကိုထိုင်းဘက်ဝင်100ကျပ်လောက်ထိဈေးပေးဝယ်ယူနေကြပြီးပြင်တွင်းစည်းကွဲမှာတော့ထိုးဝဲတီတကီလိုကို4500ကျပ်လောက်ပေါက်ဈေးရှိနေပါတယ်။
တရုတ်နယ်စပ်ကိတ်တချို့ပြန်ဖွင့်ပေမဲ့ကန့်သတ်မှုတွေများနေလို့ကုန်တယ်တွေအခက်တွေ့နေပါတယ်။တရုတ်မြန်မာနယ်စပ်ကိတ်တချို့ကိုပြန်ဖွင့်ပေးထားပေမဲ့တားမြစ်ကန့်သတ်ချက်တွေများပြီးတပိုင်းတိုင်းကုန်တယ်မှုတွေကိုတော့ခွင့်ပြုတာဖြစ်တဲ့အတွက်ကုန်တယ်မှုပြုလုပ်ဖို့ခက်ခဲနေသေးတယ်လို့နယ်စပ်ကုန်တယ်တွေကပြောပါတယ်။စကောက်ဝင်တဲ့ရွှေလီမြို့ကတာဝန်ရှိသူတွေညှိနှိုင်းပြီးဒီသမားတရက်နေ့ကစလို့ကျင်းစန်းကျော်ခိတ်ကိုပြန်ဖွင့်ပေးထားပေမဲ့မြန်မာပစံစစ်ကောင်စီကုန်တယ်ရေးခိတ်တာဝန်ရှိသူတွေကတင်သွင်းလာတဲ့ကုန်ပစ္စည်းတွေကိုစစ်ဆေးသိမ်းယူတာတွေပြုလုပ်နေတယ်လို့ကုန်တယ်တွေကပြောပါတယ်
။အဲ့တော့သူကဒီတရုတ်ပြည်ထဲကိုကုန်ဝင်သွဲဖို့လို့ကတ်ထုတ်ပေးတာရှိတယ်။ဒါပေမဲ့ကတ်ထုတ်ပေးတယ်အဲ့ဒီကတ်ရတဲ့ကားသာလျင်ဝင်လို့ရတယ်ဝတ်တော့ကားလေးပါဝင်လို့မရဘူး။ထုတ်ပေးတာလည်းသားသားကုန်နဲ့ထုတ်ပေးတယ်အဲ့ဒီတိပါညာလုံးဝမပါဘူး။ဟုတ်ပါဟုတ်တယ်ဗျဟုတ်တယ်ဟုတ်တယ်ခုဗမာဘက်ကအဲ့လိုလုပ်လိုက်တော့လေတရုတ်ကလည်းသူတို့ဘက်မှာရှိတဲ့ကားတွေကိုသူတို့တရုတ်နိုင်ငံကဆွဲရမှတော့ပြီးတော့သူတို့အခြေတင်လေးတွေဖြစ်သွားတယ်လက်ကြည့်ထုတ်နေတာသားသောက်ကောသားသောက်ကောင်ကလို့ရင်ဤတိတိပြီးမှထုတ်ပိုင်မှမရှိဘူးလက်ကြည့်ထုတ်တာနဲ့ဒီတိပြီးတရားတွေတောင်မှအခုမန္တလေးဘက်ကိုရှင်းတဲ့ဘာညာဆိုရင်လုံးဝဒီကနေပန်ခန်းကိတ်ကလုံးဝဖြတ်တန်းကွင့်မပေးဘူးဒီဘက်ကဖြတ်တန်းကွင့်မပေးသေးဘူးအခုမန္တလေးဘက်ကတက်လာလိုက်တဲ့သားသောက်ကောင်လေးကလည်းဆလောင်ကိတ်ကဒီလူငယ်မျိုးကိုလုံးဝကျင်းကွင့်မပေးတော့ဘူးအဲ့လိုတွေအခြေတည်နေပြေကုန်တော့
မူဆယ်နဇက်ကိတ်မှာတရက်ကိုကုန်ကားအစီးရေ90နဲ့ဆိုင်ကယ်အစီးရေ100လောက်သာဖြတ်တန်းဝင်ပြုထားတာဖြစ်တဲ့အတွက်ဒေတာလိုအပ်ချက်အရဝယ်လိုအပ်မြင့်တက်လာတာကြောင့်မူဆယ်မြို့မှာဂေါ်ဘီတရက်ကို1000ကျပ်ခရိုင်ညင်နီတပိတ်သားကို1800ကျပ်လောက်ထိပေါက်ဈေးရှိနေပါတယ်တရုတ်မြန်မာနဇက်တခြားမူဆယ်ရှင်းရွှေဟော်ကမ်ပိုက်တီလွယ်ကျဲမိုင်းလာစတဲ့နဇက်ဂိတ်ပေါက်တွေထဲမှာမူဆယ်105မိုင်ကုန်သွယ်ရေးဂိတ်ပေါက်ကကုန်သွယ်မှုအများဆုံးပြုလုပ်နေတာဖြစ်ပါတယ်ကျင်းစန်းကျော်ဂိတ်ကမြန်မာနိုင်ငံကထွက်ရှိတဲ့ကြံဖရဲတခွားပြောင်းစတဲ့ကုန်စီတွေကိုတရုတ်ဘက်ကအဓိကတင်သွင်းလာဖြစ်တဲ့အတွက်တရုတ်နိုင်ငံဘက်က၎င်းတို့အကျိုးအသက်သာဂိတ်တွေကိုပြန်ဖွင့်ပေးတာဖြစ်တယ်လို့ကုန်တယ်တွေကသုံးသပ်ကြပါတယ်
။ဒီဂိတ်တွေကပြန်ဖွင့်တယ်ဆိုပေမဲ့လေကျွန်တော်တို့ကုန်ကားသမားတွေကတော့နော်ဒီအလုပ်တန်စားဖို့ကဘာမှမသိသေးဘူး။ဟောဖွင့်လိုက်ပေးလိုက်ဆိုတော့ဒီရေရှည်အတွက်ရေရှည်တက်ကဒီညှော်မှန်းလို့မရသေးဘူး။ဟောလက်တော်လည်းပဲဒီအကန့်တက်တွေကအတော်များတာကိုခုဖွင့်လာတာလေတရုတ်အတူစီးပွားအတွက်အဓိကဟိုလုပ်ငန်းရှင်တွေကရင်းနှီးထားတဲ့တန်ဆာအီကာရရှိရည်တခြားအနေထားကတော့အခုကအစင်းကိုရှမ်းမြောက်ဒေသအထက်ကုန်ရဲ့အဲထက်ကုန်တွေဖြစ်တဲ့ဒီပြောင်းလို့မဖတ်လို့ရတော့ဒီဒေါ်လာကနေပြီးတော့ဆင်းနေရဲ့အောက်ကိုအတက်ကူကဘာမှပြီးမကင်ဘူးအဲဒီတော့ကျွန်တော်တို့နိုင်ငံတည်းမှာပဲကျွန်တော်တို့ကအစိုးရမဲ့နေရပေါ့နော်အဲရှိတဲ့အစိုးရကလည်းဘာတောင်မှတောင်းဝင်ယူမှုမှမရှိဘူးတောင်းယူတောင်းဆောင်မရှိဘူးတရားဥပဒေစိုးမှုမရှိဘူးအဲဒီလိုအနေထားတွေဖြစ်နေတယ်
စစ်တကအနာသိမ့်ပြီးနောက်ပိုင်းစီဝါကူတန်းဝန်ကြီးဌာနဟာကုံသွယ်မှုနဲ့ပတ်သက်လို့ဘူဝါရပြောင်းလဲတာကုံသွယ်ခွင့်ပိတ်ပင်တာတွေကိုမကြာခဏပြုလုပ်လေရှိပြီးအဆိုပါလောက်ရတွေကြောင့်ကုံသွယ်ရေးလုပ်ငန်းများထိခိုက်ရုံသာမကစားသုံးသူပြည်သူတွေအနေနဲ့လည်းကုံစင်းနှုံးကြီးမြင့်မှုတန်းကိုအဆိုပါဆုံးရင်ဆိုင်ခံစားနေကြရတယ်လို့စီဝါရေးပညာရှင်တွေကထောက်ပြပြောဆိုထားပါတယ်
အခုဆက်ပြီးနိုဝင်ဘာ29ရက်နေ့ကနေဒီဇင်မာလာ3ရက်နေ့အထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထုတ်ကုန်ဒီနယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။ပို့ကုန်ဘယ်ရီထဲမှာမက်ပယ်နဲ့ပယ်စင်ကဝယ်လွားနေပြီးဈေးကျဆင်းနေပေမဲ့ပယ်စီစင်ကတော့ဝယ်လွားနေသူဈေးမြင့်တက်နေပါသေးတယ်။မက်ပယ်ကဈေးကွက်ထဲဝယ်လည်းမရှိတာကြောင့်ဈေးကျဆင်းနေရပဲဖြစ်ပါသေးတယ်။မန္တလေးကုန်စည်တိုင်းမှာဒီဇင်ဘာလ3ရက်နေ့ကမက်ပဲတဲ့60ပိတ်တော်ဝင်တဲ့အိကို2600ကနေ2800ကျပ်ကြားပေါက်ဈေးရှိပြီးအဟောင်းကတဲ့အိကို3200ကနေ3250000ကျပ်ကြားပေါက်ဈေးရှိနေပါသေးတယ်။ပြီးခဲ့တဲ့နိုဝင်ဘာလ29ရက်နေ့ကဈေးကွက်ပေါက်ဈေးနဲ့ရှင်တော့တစ်ပတ်အတွင်းတဲ့အိကို5000ကနေ10000ကျပ်ကြားဈေးကျဆင်းသွားတာပဲဖြစ်ပါသေးတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာလည်းပြီးခဲ့တဲ့နိုဝင်ဘာလ29ရက်နေ့ကမက်ပေတန်းကို35,600ကျပ်လောက်ပေါင်ဈေးရှိခဲ့ပြီးဒီဇင်ဘာလ3ရက်နေ့မှာတော့တန်းကို35,000ကျပ်ထိပြန်ကျဆင်းသွားပါတယ်။တစ်ပတ်အတွင်းတန်းကို ချက်9000ကျော်ဈေးပြင်ချဆင်းသွားတာပါ။စိတ်ကံရောက် FOB ဈေးနှုန်းကတော့ဒီဇင်ဘာလ3ရက်နေ့မှာတော့တထန်ကိုအမေရိကန်ဒေါ်လာ185ကနေ195ဒေါ်လာလောက်ပေါင်ဈေးရှိခဲ့ပြီးတထန်ကိုအမေရိကန်ဒေါ်လာ20လောက်ဈေးချဆင်းသွားတာပဲဖြစ်ပါလေ။
ပဲတဲ့ငုံတွေကတော့ပဲတဲ့တွေအဝင်ရှိနေပေမဲ့အယောင်းဝယ်အေးနေတဲ့အတွက်ဈေးစလိုက်ကျဆင်းနေပါတယ်။ရန်ကုန်ဈေးကွက်မှာနိုဝင်ဘာ26ရက်ကပဲတဲ့ငုံတွေတန်ကို39သိန်း5000ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးဒီဇင်ဘာ3ရက်နေ့မှာတော့တန်ကို38သိန်းကျပ်အထိဈေးပြန်ကျဆင်းသွားပါတယ်။တစ်ပတ်အတွင်းတန်ကို7သိန်းခွဲလောက်ထိကျဆင်းသွားတာဖြစ်ပါတယ်။စိတ်ကန်းရောက်အဖို့ဘီဈေးနှုန်းကတော့တန်ကိုအမေရိကန်ဒေါ်လာ950ကနေ960လောက်ရှိပြီးဈေးငြိမ်နေပါတယ်။
ပဲဒီဇယ်ညာကတော့မိုးပဲဒီဇယ်လက်ကျန်နေပြီးတရုတ်ဝေလွာကောင်းနေရာကြောင့်ဈေးမြင့်တက်နေပါလေ။မန္တလေးကုန်စည်တိုင်းမှာဒီဇင်ဘာ3ရက်နေ့ကပဲဒီဇယ်ညာကအရေးတွေးလိုက်96ဒေါ်လာနဲ့ငံပိတ်တောင်းဝင်တဲ့အိတ်ကို2,900ကနေ3,000ကျပ်ပေါက်ဈေးရှိပြီးနိုဝင်ဘာလ29ရက်နေ့ဈေးကွက်ပေါက်ဈေးနဲ့ရှင်တော့တအိတ်ကို3,000ကျပ်ဝန်းကျင်ဈေးမြင့်လာတာကိုတွေ့ရပါလေ။အခုတင်ဆက်ပေးထားတဲ့ဒီနန်းစင်လုံးတွေကအချင်းနဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ကမ္ဘာထွန်းပလတ်စတစ်ညှိနှိုင်းမှုတွေအဆုံးသတ်ရေးတောင်ကိုရီးယားနိုင်ငံဘူဆန်မြို့ကကုလသမဂ္ဂရဲ့ညှိနှိုင်းဆွေးနွေးပွဲမှာသဘောတူညီမှုမရခဲ့တာဘာကြောင့်ပါလဲ ?2024 ခုနှစ်နှစ်ကုန်မှာပလတ်စတစ်အမှိုက်တိုက်ဖျက်ရေးမဖြစ်မနေလိုက်နိုင်ရမယ့်ပြဋ္ဌာန်းချက်ချမှတ်နိုင်အောင်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းက2022ခုနှစ်ကတည်းကကြိုးပမ်းဆောင်ရွက်နေတာပါ။ဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနှမ်းလောင်တင်ပြထားပါတယ်ရှင်။
ချီထလုံးနေကြတဲ့ပလတ်စတစ်ကိုဘယ်လိုသုံးနေကြသလဲဘယ်လိုဆုံးပြကြမလဲဒီပလတ်စတစ်အမိုက်ပြဿနာကိုဘယ်လိုထိန်းချုပ်ကြမလဲဆိုတာကိုတော့2022ခုနှစ်ကစလို့ဆွေးနွေးလာတာဖြစ်ပြီး2024နှစ်ကုန်မှာနိုင်ငံတကာမဖြစ်မနေလိုက်နိုင်ရမယ့်ပြဋ္ဌာန်းချက်ချမှတ်ဖို့ကုလသမဂ္ဂကစီစဉ်ထားတာပါနိုင်ငံပေါင်း198နိုင်ငံကကိုယ်စားလှယ်တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကုလသမဂ္ဂကိုယ်စားလှယ်တွေနဲ့သတင်းမီဒီယာသမားတွေအပါအဝင်လူပုဂ္ဂိုလ်ပေါင်း3,300ကျော်တို့တက်ရောက်ခဲ့ကြတဲ့နိုင်ငံတကာညှိနှိုင်းဆောင်ရွက်ကော်မတီ INC ညီလာခံမှာတော့ပလတ်စတစ်အမိုက်တိုက်ဖျက်ရေးမူကြမ်းတရက်ကိုချမှတ်နိုင်ခြင်းမရှိခဲ့ပါဘူး။တန်ချိန်တန်းချီထုတ်လုပ်နေတဲ့ပလတ်စတစ်တွေဟာအမိုက်ပုံတွေကနေသဘာဝပတ်ဝန်းကျင်နဲ့ပင်လယ်ရေထူထဲကိုဝင်ရောက်လာနေတာပါ။ပလတ်စတစ်အမိုက်တွေကြောင့်ရင်းနှီးသက်သာတွေထိခိုက်သေးဆုံးတာကိုလည်းပိုးပြီးတော့တွေ့လာနေရသလိုပလတ်စတစ်အမုံအမွှားတွေဟာလူခန္ဓာကိုယ်ရင်းကသွေးကြောတွေနဲ့ကိုရင်းအင်္ဂါတွေမှာပါတွေ့နေရပြီလို့သိပ္ပံပညာရှင်တွေကပြောပါတယ်။အစားအသောက်နဲ့မိခင်ကိုယ်ထဲကသရေသားမှာပါပလတ်စတစ်အမုံအမွှားတွေပါလာတာမျိုးဘယ်သူမှလိုလားမှမဟုတ်ဘူးလို့ UNEP အမှုဆောင်ညွှန်ကြားရေးမှူး Igna Erasan ကညီလာခံမှာပြောဆိုခဲ့တာပါ။သူကအခုလိုဆက်ပြောပါတယ
် And so we may close this session todayBut the world was
ညီလာခံပြီးဆုံးသွားပြီမဲ့ကမ္ဘာကြီးကကျမတို့ရဲ့ဆောင်ရွက်ချက်ကိုဆက်ပြီးတော့စောင့်ကြည့်နေပါတယ်။ကျမတို့ရဲ့ကမ်းခြေရေးစီပလတ်စတစ်အမှိုက်တရိုက်တွေဆက်ပြီးတော့ရောက်လာနေတာနဲ့အမျှကျမတို့ရဲ့အလုပ်တွေလည်းရပ်သွားအောင်မှာမဟုတ်ပါဘူး။ကမ္ဘာကြီးကလည်းပတ်နေသမျှတော့ကာလာပတ်လုံးကတော့ UNEP ကလည်းတတ်နိုင်သမျှမယက်မနာလုတ်ကင်သွားမယ်ဆိုတာအခိုင်အမာပြောလိုပါတယ်။ကျမတို့စူပေါင်းအားနဲ့ဆောင်ရွက်မယ်ဆိုရင်ပလတ်စတစ်ညဉ့်ဉန်းမှုကိုတိုက်ဖျက်နိုင်မှာပါ။
INC5 ညီလာခံဥက္ကဋ္ဌလူဝီဗော်လ်ဒီဘီဆိုကလည်းအခုနောက်ဆုံးညီလာခံမှာသဘောတူညီချက်မရခဲ့ပေမဲ့လို့ပလတ်စတစ်အမိုက်တိုက်ဖျက်ရေးဆိုတဲ့ဘုံရင်မှချက်တွေပြည့်မြောက်အောင်ဆက်လက်ဆွေးနွေးကြဖို့အလင်းနဲ့ထားတိုက်တွန်းသွားပါတယ်
I call on all delegations to continue making paths building bridges and engaging
ပလတ်စတစ်ညီညာမှုတိုက်ဖျက်ရေးအတွက်ဆက်လက်တွေ့ဆုံဆွေးနွေးကြဖို့ကိုယ်စားလှယ်အားလုံးကိုတောင်းဆိုပါတယ်ပလတ်စတစ်ညင်ညာမှုကြောင့်ခေရဗီရာစနစ်နဲ့လူကြမ်းမာရေးပေါ်စိုးစိုးဝါးဝါးတက်ရောက်မှုတွေပျောက်ကွယ်သွားရေးဆိုတဲ့ကျွန်တော်တို့ရဲ့ရည်ရွယ်ချက်တွေဟာမုံမြက်ပြီးအရေးတကြီးကင်တွဲအမယ်ကိစ္စလည်းဖြစ်ပါတယ်။ကျွန်တော်တို့ရဲ့ရည်မှန်းချက်တွေမှာပျောက်ပျက်စေပဲဒီလမ်းကိုအတူတကွဆက်လျှောက်ကြဖို့လည်းတိုက်တွန်းလိုပါတယ်
။နိုင်ငံပေါင်းတရာကျော်ကပလတ်စတစ်အမိုက်ထုတ်လုပ်မှုကိုရှော့ချဖြတ်တောက်ဖို့လိုလာပေမဲ့လည်းရန်တန်ထုတ်နိုင်ငံတချို့ကပလတ်စတစ်ဆွန့်ပစ်အမိုက်ကိစ္စကိုတော့ပြင်ဆင်ဆောင်လိုကြပါတယ်။ပူဆံမြို့မှာနိုဝင်ဘာ25ရက်နေ့ကစပြီးတော့သတင်းတပတ်ကြားကျင်းပခဲ့တဲ့နိုင်ငံဆောင်ညှိနှိုင်းရေးကော်မတီအစည်းအဝေးကနေသဘောတူညီချက်ပါအခြေခံတွေအပေါ်မှာနိုင်ငံတွေကြားကွဲလွဲနေတဲ့အတွက်သဘောတူညီမှုတွေချမှတ်နိုင်ခြင်းမရှိခဲ့တာပါအထူးအရေးပါတဲ့အချက်တွေအတွက်2025မှာကျင်းပမယ့်အစည်းအဝေးမှာဆက်ပြီးတော့ဆွေးနွေးဖို့ဆိုပြီးလက်ရှိညှိနှိုင်းမှုကိုရွှေ့ဆိုင်ခဲ့ကြပါတယ် အထက်ကကွဲလွဲနေတဲ့အချက်တွေထဲမှာတော့ပလတ်စတစ်ထုတ်လို့ရေးပလတ်စတစ်ထုတ်ကုန်တွေကိုစီမံမှုသဘောတူညီမှုတွေကိုအကောင့်ထဲဖော်ရမှာဖွံ့ဖြိုးဆဲတိုင်းပြည်တွေကိုငွေကြေးထောက်ပံ့မဲ့ကိစ္စရပ်တွေလည်းပါဝင်နေတာပါပလတ်စတစ်အမိုက်တပ်ဖြည့်ရေးသဘောတူညီမှုရဖို့အထက်ကစိန်ခေါ်ချက်တွေထဲမှာကမ္ဘာလုံးဆိုင်ရာရေမှန်းချက်နဲ့ဖြစ်နိုင်ခြေတွေကိုဟန်ချက်ညီအောင်ထိန်းကြီးဖို့ဖွံ့ဖြိုးဆဲနိုင်ငံတွေကကွဲပြားခြားနားတဲ့လက်တွေ့ပေါ်ကနေစွမ်းရည်တွေကိုကင်ထွေဖြည့်ရှင်ရေးစားတဲ့အချက်တွေပါဝင်နေတယ်လို့တရုတ်ကိုယ်စားလှယ်ဇိုဂူမိတ်ကပြောပါတယ
်中方呢高度重视塑料污染
ပလတ်စတစ်ညင်းညမ်းမှုတိုက်ဖျက်ရေးကိုတရုတ်နိုင်ငံကစစ်မြေဦးစားပေးလုပ်ငန်းအဖြစ်သတ်မှတ်ထားတာပါတခါတုန်းပလတ်စတစ်ထုတ်လုပ်အသုံးချမှုကိုထိန်းချုပ်ဖို့ဆိုတဲ့မူဝါဒတွေကိုပထမဆုံးချမှတ်တဲ့နိုင်ငံတွေတည်းမှာလည်းတရုတ်နိုင်ငံပါပါတယ်စီစဉ်နှိမ့်နှိုင်းချတဲ့နေရာမှာလဲကျမတို့ရဲ့အတွေ့အကြုံတွေအပေါ်အခြေခံပြီးအပြုသဘောဆောင်တဲ့အခန်းကဏ္ဍအခန်းကြီးပါဝင်ခဲ့ပါတယ်။ဒါပေမဲ့လည်းပလတ်စတစ်ညင်ညမ်းမှုကိစ္စမှာထုတ်လုပ်မှုကနေစတဲ့စွန့်ပစ်လိုက်တဲ့အချက်ပလတ်စတစ်သံတရားကရှုပ်ထွေးတယ်ဆိုတာလည်းအသိအမှတ်ပြုတင်ပါတယ်။ပလတ်စတစ်ထုတ်လုပ်မှုအသုံးပြုမှုပြန်လည်အသုံးပြုခြင်းနဲ့စီမံခန့်ခွဲခြင်းစတဲ့ကဏ္ဍအလုံးကိုကျဲကျဲပြန့်ပြန့်ထည့်သွင်းစဉ်းစားပြီးမြစ်အထက်ပိုင်းနဲ့မြစ်အောက်ပိုင်းဆက်မှုလုပ်ငန်းတွေကိစ္စတွေမကပဲလူတွေရဲ့နေစဉ်လူနေမှုဘဝအပေါ်ဘလို့တည်ရောက်မှုရှိတယ်လဲဆိုတာကိုပါခြုံငုံစဉ်းစားရမှာဖြစ်ပါတယ
်နိုင်ငံပေါင်း100ကျော်လက်ခံပါဝင်တဲ့ပနမနိုင်ငံရဲ့အဆိုပြုချက်မှာတော့ကမ္ဘာတစ်ဝန်းပလတ်စတစ်ထုတ်လုပ်မှုလျှော့ချဖို့ဆိုတာပါဝင်ပေမဲ့နောက်ထပ်အဆိုပြုချက်မှာတော့ပလတ်စတစ်ထုတ်လုပ်မှုလျှော့ချရဲ့ကိစ္စပါမလာပါဘူးဆိုရီအာရေဗျာနိုင်ငံလိုရေနံဓာတ်ဥထုတ်လုပ်တဲ့နိုင်ငံတချို့ကတော့ပလတ်စတစ်ထုတ်ကုန်လျှော့ချရေးကြိုးပမ်းမှုကိုအပြင်းထန်ဆန့်ကျင်ပါတယ်။တဘာအပေါ်ဝန်းကျင်ရဲ့ရာမဝါဒစွန့်ပြစ်အမိုက်စီမံခန့်ခွဲမှုအရေးလိလာသုတေသနပြုနေတဲ့ယူနိုမီယာရဲ့အချက်အလက်စစ်တမ်းတွေအရဆိုရင်တော့2023ခုနှစ်အတွင်းပလတ်စတစ်အပါအဝင်ပိုလီမာဓာတ်ဥဓာတ်ပေါင်းထုတ်လုပ်တဲ့အဓိက၅နိုင်ငံဟာတရုတ်၊အမေရိကန်၊အိန္ဒိယ၊တောင်ကိုရီးယားနဲ့ဆိုရီအာရေဗျာနိုင်ငံတို့ဖြစ်ပါတယ်။ဆွေးနွေးညှိနှိုင်းမှုအတော်များများကိုတကပိတ်ကျင်းပခဲ့တဲ့အတွက်ပွင့်လင်းမြင်သာမှုမရှိတဲ့အပေါ်တဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေကလည်းမကြေမနပ်ဖြစ်ခဲ့ကြတာပါ။ညီလာခံကိုအရှင်အဖြစ်လက်ခံကျင်းပတဲ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချုပ်တေယိုကတော့ပူဆန်ညီလာခံမှာအများကမျှော်လင့်ထားသလိုတဘောသူညီမှုမရခဲ့ပေမဲ့လည်းကမ္ဘာတဝန်းပလတ်စတစ်ညင်ညမ်းမှုတပ်ဖြစ်ရေးအတွက်ညီညွတ်စွာဆောင်ရွက်နိုင်ရေးအာရုံစိုက်မှုပိုရခဲ့တာကြောင့်တဘောသူညီမှုရဖို့ပိုးပြောနေကြလာတယ်လို့ပြောပါတယ်။လက်ရှိမှာတော့ကမ္ဘာတဝန်းနှစ်စဉ်ပလတ်စတစ်တန်ချိန်တန်400အထိထုတ်လုပ်နေတာဖြစ်ပြီးပလတ်စတစ်ညင်ညမ်းမှုတိုက်ဖျက်ရေးလက်ရှိမူဝါဒတွေကိုမပြောင်းလဲနိုင်ဘူးဆိုရင်တော့လာမယ့်6နှစ်တာကာလအတွင်းပလတ်စတစ်ထုတ်လုပ်မှုက90ရာခိုင်နှုန်းအထိတိုးလာလိမ့်မယ်လို့စောင့်ကြည့်လေ့လာနေတဲ့အဖွဲ့တွေကထောက်ပြကြပါတယ်။ကျွန်မနောင်လောပ
ါ။ကုန်ဆုံးနောက်မဲ့2024ခုနှစ်အတွင်းချမ်းသာဆုံးစီးဝင်တွေထိတ်တန့်ငါးနေရာကိုရောက်လာတဲ့နိုင်ငံတွေစီးပွားရေးလုပ်ငန်းတွေအကြောင်းကိုတော့မညွညွလွင်ကသတင်းတီတဲကတုတ္တာအစီအစဉ်မှာတင်ပြထားပါတယ်ရှင
်2024ခုနှစ်ထဲစီးပွားရေးလူမှုရေးပညာရေးစတဲ့ကဏ္ဍတွေမှာလှိလာထားမှုအသီးသီးတွေအရာအကောင်းဆုံးထိတ်တန့်နေရာတွေမှာရှိခဲ့တဲ့နိုင်ငံတွေလူတွေလုပ်ငန်းတွေအကြောင်းကိုဖော်ပြကြတာပါဒါကြောင့်အရင်ဆုံး2024ခုနှစ်ထဲအချမ်းသာဆုံးပုဂ္ဂိုလ်5ဦးကိုကြည့်မယ်ဆိုရင်တော့နာမည်ကြီးအလှကုန်တဲ့ဖက်ရှင်အမှတ်တံဆိပ်85မျိုးကိုပိုင်တဲ့ပြင်သစ်နိုင်ငံက LVMH Empire ပိုင်ရှင် Bernard Arnault American ပြည်ထောင်စုက Tesla နဲ့ SpaceX ပိုင်ရှင် Elon Musk Amazon ပိုင်ရှင် Jeff Bezos Facebook ပိုင်ရှင် Mark ZuckerbergOracle Software ရဲ့40ရာခိုင်နှုန်းပိုင်ဆိုင်သူ Larry Ellison တို့ဖြစ်ကြပါတယ်။အာရှနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံက Barito Pacific Group ရဲ့ပိုင်ရှင် Rajaro Pangasu ဖြစ်တယ်လို့စီးပွားရေးဆိုင်ရာ Forbes Magazine ကြီးရဲ့ Internet စာမျက်နှာမှာဖော်ပြထားပါတယ်။ကမ္ဘာစီးပွားရေးလုပ်ငန်းကြီးတွေနဲ့ကုမ္ပဏီကြီးတွေထဲမှာပွင့်လင်းမြင်သာမှုအလုပ်သမားတွေရဲ့နှစ်သိမ့်ကျေနပ်မှုစီးပွားရေးတိုးတက်မှုစတဲ့အခြေလက်တွေကိုအခြေခံပြီးလည်လာမှုစစ်တမ်းတွေအရာ2024ခုနှစ်ထဲအကောင်းဆုံးထိတ်တန့်တစ်ကနေ9နေရာမှာရှိနေတဲ့ကုမ္ပဏီတွေကတော့ American ပြည်ထောင်စုက Apple, Ireland က Accenture, American ပြည်ထောင်စုက Microsoft, Germany က BMW Group နဲ့ American ပြည်ထောင်စုက Amazon တို့ဖြစ်ကြပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့စင်ကာပူနိုင်ငံက DBS ဘဏ်လုပ်ငန်းဖြစ်တယ်လို့ Time Magazine ရဲ့ Internet စာမျက်နှာမှာဖော်ပြထားတာပါ2024ခုနှစ်ထဲမှာရောင်းအားအကောင်းဆုံးမော်တော်ကားအမှတ်တစိတ် brand ကတော့ Toyota ဖြစ်ပါတယ်။ Toyota အမှတ်တစိတ်ဟာကမ္ဘာပေါ်မှာနှစ်စဉ်ရောင်းအားအကောင်းဆုံးနေရာမှာရှိနေခဲ့တာလွန်ခဲ့တဲ့10နှစ်ထဲကဖြစ်တယ်လို့ Focus to Move Internet စာမျက်နှာကပြောဆိုပါတယ်။တစ်ဆက်ထဲမှာပဲတခြားရောင်းအားအကောင်းဆုံးကားတွေကတော့ Volkswagen, Honda, Ford နဲ့ Hyundai တို့ဖြစ်တာကိုတွေ့ရပါတယ်။2024ခုနှစ်အတွင်းနိုင်ငံတွေရဲ့အနေအထားကိုကြည့်မယ်ဆိုရင်တော့ကမ္ဘာပေါ်ကအငြိမ်းချမ်းဆုံးထိပ်တန်း၅နိုင်ငံကို Forbes Magazine မှာဖော်ပြထားတာက Iceland, Ireland, Austria, New Zealand နဲ့ Singapore နိုင်ငံတွေပဲဖြစ်ပါတယ်2024ခုနှစ်ထဲအချမ်းသာဆုံးထိပ်တန်း၅နိုင်ငံကတော့ Luxembourg, Ireland, Singapore, Qatar နဲ့UAE ရို့ဖြစ်ကြတယ်လို့ Global Finance ရဲ့လေးလာမှုကဖော်ပြပါတယ်2024ခုနှစ်ထဲနိုင်ငံခြားခရီးသွားတွေအများဆုံးသွားရောက်လေပတ်တဲ့နိုင်ငံတွေကတော့ပြင်သစ် Spain American ပြည်အောင်စုတရုတ်နဲ့ Italy ရို့ဖြစ်ပါတယ်အာဆီယံနိုင်ငံတွေထဲမှာတော့မြန်မာအိန္ဒိယချင်းထိုင်းနိုင်ငံကနိုင်ငံခြားခီးသွားဧည့်သည်အများဆုံးလေပတ်တဲ့နိုင်ငံဖြစ်တယ်လို့ Travel Pirates ခီးသွားလာမှုဆိုင်ရာလုပ်ငန်းကလေ့လာတင်ပြထားတာပါ။ကျမရေစောင့်ရှောက်မှုကဏ္ဍမှာတော့2024ခုနှစ်ထဲကျမရေစောင့်ရှောက်မှုအကောင်းဆုံးထိပ်တန်း၅နိုင်ငံကထိုင်ဝမ်၊တောင်ကိုရီးယား၊ဩစတြေးလျ၊ကနေဒါနဲ့ဆွေဒင်နိုင်ငံတွေပဲဖြစ်တယ်လို့ CEO World Magazine မှာတွေ့ရပါတယ်။ပညာရေးပိုင်းနဲ့ပတ်သက်ပြီးကြည့်မယ်ဆိုရင်တော့2024-2025အတွက်ကမ္ဘာမှာအဆင့်အကောင်းဆုံးတက္ကသိုလ်တွေက American ပြည်ထောင်စုက Harvard တက္ကသိုလ်၊ Massachusetts နည်းပညာတက္ကသိုလ် MIT, Stanford တက္ကသိုလ် UK က Oxford တက္ကသိုလ်နဲ့American ပြည်ထောင်စုကပဲ California Berkeley တက္ကသိုလ်တို့ဖြစ်ကြပါတယ်။အာဆီယံနိုင်ငံတွေထဲကအကောင်းဆုံးတက္ကသိုလ်ကတော့ကမ္ဘာအဆင့်22မှာရှိတဲ့စင်ကာပူနိုင်ငံကစင်ကာပူအမျိုးသားတက္ကသိုလ် National University of Singapore ဖြစ်တယ်လို့ usnews.com website စာမျက်နှာမှာတင်ပြထားပါတယ်ရှင်
။ VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့ခင်ရေဒီယိုရုပ်သံအစီအစဉ်တွေကိုပထမနိုင်ဝက်ကိုတော့လိုင်းတိုမီတာ25 3240တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။တနိုင်လုံးစာအစီအစဉ်ကိုတော့လူထုမိတ်ဆွေရုပ်သံအပြင် VOE ရဲ့ website စာမျက်နှာ bami.voenews.com လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းအတန်းလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကဆလို့စစ်ကောင်စီတပ်ဖွဲ့တွေနဲ့ကချင် KIA နောက် PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတဲ့ကချင်ပြည်နယ်ဗမော်မြို့ကတိုက်ပွဲအတွင်းဗမော်အချင်းထောင်ပွင့်သွားပြီးနိုင်ငံရေးအချင်းသားတွေအပါအဝင်အချင်းသားအတော်များများလွတ်မြောက်တယ်လို့ဒေသသတင်းမီဒီယာတချို့ကဖော်ပြနေကြပါတယ်စီးရီးယားနိုင်ငံတဝက်မြို့ကြီးတွေပါမကြံဒေသအများအပြားကိုအချင်းတို့အတွင်သိမ့်ပိုင်နေရယူလာနေတဲ့အစိုးရအတိုက်ခံသဘုံအဖွဲ့တွေဟာအခုဆိုရင်မြို့တော်ဒမတ်စကတ်ရဲ့စင်ကြေဘုံဒေသတွေထိရောက်လာနေပြီလို့အတိုက်ခံအင်အားစုတွေနဲ့သဘုံအဖွဲ့ခေါင်းဆောင်တို့ကစနေနေ့မှာပြောပါတယ်အတိုက်ခံအင်အားစုတွေအနေနဲ့မြို့တော်အနီးအနားထိအခုလောက်ထိုးဖောက်ဝင်ရောက်နိုင်တာကတော့2018ခုနှစ်နောက်ပိုင်းတဟပထမဆုံးအခြေဖြစ်ပါတယ်ရှင်ဂါဇာမှာစနေနေ့ကအစ္စရေးရဲ့လေကြောင်းတိုက်ခတ်မှုကြောင့်ပါလက်စတိုင်းအယောက်20ထက်မနည်းသေဆုံးခဲ့တယ်ဆိုပြီးဒေသဆိုင်ရာကျန်းမာရေးအရာရှိတွေကပြောပါရယ်အစ္စရေးနဲ့ဟာမတ်စ်ကြားအပြစ်ခံရစေရေးသဘောတူညီချက်ရဖို့နောက်တစ်ချော့ကြိုးပမ်းမှုတွေအောင်မြင်ဖို့အလားအလာမျှော်လင့်ချက်ရှိနေတယ်ဆိုပြီးဂျာဝင်ဆက်ဆက်ပေးနေတဲ့ကတာနိုင်ငံကပြောဆိုနေချိန်မှာပဲအခုလိုလေကြောင်းကနေတိုက်ခိုက်တာဖြစ်ပါရယ်နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာက James Smith ဖြစ်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျမသင်္ကေတထိုက်ပါ